Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်ဗီယိုရေမြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ16ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသိန်းကြီးထိုက်ပါ
။ကျမကတော့ဆုမြတ်ပါပါရှင်။တရုတ်နိုင်ငံဟာအချုပ်အခြာနယ်ဒီနယ်မြေပိုင်နက်ကိုမရင်းမရိုင်ကာကွယ်သွားမယ်လို့တရုတ်နိုင်ငံသားဝင်ကြီးကအမေရိကန်နိုင်ငံသားဝင်ကြီးကိုဘေကျင်းမှာပြောကြားခဲ့ပါတယ်။ဆီးရီးယားမှာတော့ IS စစ်သွေးကြထိတ်တန့်တပ်မှုကြီးတယောက်ကိုအမေရိကန်အထူးတပ်တွေကတုတ်တင်နိုင်ခဲ့ပြီးတော့သူ့ရဲ့ဇနီးတွေကိုလည်းဖမ်းမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့ကိုကန့်တိုက်ပွဲအတွင်းတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးထပ်မံကြရောက်ပောက်ကွဲတာနဲ့ပတ်သက်ပြီးကိုကန့်တပ်ဖက်ကသူတို့လက်ချက်မဟုတ်ဘူးလို့ညင်းလိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါပါ။
ကျွန်တော်ကနယ်စပ်မင်းကိုကြောပေးပြီးတော့အရှိကလာတဲ့ရန်သူကိုခုခံရပါတယ်။အဲဒီတော့ကျွန်တော်ရဲ့ပြတဲ့လက်နက်တွေအားလုံးတနတ်တို့ကျွန်တော်ဒီ RPG တို့က
ဒါကုကန်တက်ရဲ့ပြောခွင့်ရဥထွန်းမြက်လင်းပါရှင်မကြခင်မှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာတော့ပတ်စင်ခန္ဓာတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေတို့ကိုနားဆင်ကြရဖို့ရှိသလိုဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတက်ရဲ့လေးလိုင်းအစီအစဉ်ကိုဆွေးနွေးကြဖို့လည်းရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်။
တရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာနယ်မြေပိုင်နက်ကိုကာကွယ်ဖို့ချထားတဲ့တန်တိထံကမရိမရိုင်ခိုင်မြဲတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ဟီကဘေကျင်းမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုပြောကြားခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဒီကနေ့တွေ့ဆုံခဲ့ပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီနဲ့ဝန်ကြီးဝန်ဟီတို့ကြားကုန်သွယ်ရေးမြောက်ကိုရီးယားအရေးအပြင်တောင်တရုတ်ပင်လယ်ထဲပိုင်နဲ့အငင်းပွားမှုကြောင့်ရှိနေတဲ့တင်းမာမှုတွေစတဲ့အကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကကျွန်းဖော်နေတဲ့နှုံးနဲ့အတိုင်းအတာအပေါ်အမေရိကန်ကစိုးရိမ်နေလို့ဝန်ကြီးကယ်ရီကပြောခဲ့ပြီးတော့ရေပိုင်နဲ့အငင်းပွားနေတဲ့ပြဿနာကိုဖြေရှင်းဖို့မဖြစ်မနေလိုက်နာတင်းတဲ့ကိစ္စတွေကိုအာဆီယံနိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်တရုတ်ကိုတိုက်တွန်းခဲ့ပါတယ်။ပိုင်နဲ့အငင်းပွားနေတဲ့ရေထဲမှာတရုတ်ကသူတို့ပိုင်နယ်မြေအဖြစ်ပြောနိုင်ဖို့အတွက်ကျွန်းသေးလေးတွေဖြစ်အောင်လို့မြေဖို့နေတာလို့အမေရိကန်နဲ့အာဆီယံနိုင်ငံအများစုကတန်တရားရှိနေကြပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးကတော့တရုတ်ဘက်ကဆွေးနွေးဖို့ပြင်ဆင်ထားပေမဲ့ကျွန်းဖော်နေတဲ့ဆောင်ရွက်မှုတွေကိုတော့နောက်ဆုံးမှမဟုတ်ဘူးဆိုတာမျိုးကိုပြောကြားခဲ့ပါတယ်။ဒီလို့ရဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့အပြည့်အဝတက်ဆိုင်နေတယ်လို့သူကပြောကြားခဲ့တာပါ။ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကြားရေပိုင်နဲ့အငင်းပွားနေတဲ့ Spratly ကျွန်းစုတွေနေရာမှာတရုတ်ကသူတို့ပိုင်နယ်မြေတွေဖြစ်အောင်လို့အရှိန်မြှင့်ဆောင်ရွက်နေတာဖြစ်ပါတယ်။
စီးရီးယားနိုင်ငံအရှေ့ပိုင်းမှာအမေရိကန်ထူးတပ်ဖွဲ့ဝင်တွေက IS စစ်ကြောအဖွဲ့ထိတ်တန်းကောင်းဆောင်တူကိုတုတ်တင်နိုင်ခဲ့ပြီးသူ့ရဲ့ဇနီးကိုဖမ်းဆီးခဲ့တယ်လို့သမ္မတအင်ဗီရိုနဲ့ပင်တဂွန်စစ်ဌာနချုပ်ကဒီကနေ့မှပြောကြားလိုက်ပါတယ်။စစ်သေးကြောတွေရမုံငွေရရှိဖို့အတွက်မုံကူစည်းကွက်မှာရည်နံတင်ဖို့ရောင်းချမှုပါဝင်စီးရီးလှုပ်ရှားမှုတွေမှာပါဝင်တယ်လို့အမေရိကန်အနေနဲ့ယုံကြည်ထားတဲ့ IS ခေါင်းဆောင်အဘူဆာယက်ကိုအဓိကပြစ်မှတ်ထားပြီးအမေရိကန်ထူးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာပါ။ဒီအယ်မာမာစစ်စင်ရေးဆင်နေဖို့အီရတ်မှာရှိတဲ့အမေရိကန်ခြေစိုက်စခန်းကနေတပ်သားတွေစီလုပ်ဖို့ပင်တဂွန်ကိုသမ္မတဘရိတ်ဥပမာကတောက်ကြနေနှောင်းပိုင်းမှာညွှန်ကြားခဲ့တယ်လို့အင်ဗီရိုကပြောပါတယ်။ IS ခေါင်းဆောင်ရဲ့ဇနီးဦးမန်ဆာယက်ကိုတော့အီရတ်နိုင်ငံကအမေရိကန်စစ်ဘက်ထင်းသိမ်းရေးစခန်းမှာဖမ်းဆီးထားပြီးသူတို့ဖမ်းဆီးထားတဲ့ယာဇီဒီအမျိုးသမီးငယ်တဦးကိုလည်းကယ်တင်နိုင်ခဲ့ပါတယ်။ဒီလိုဝင်ရောက်စီးနှင်းမှုအတွင်းအမေရိကန်ဘက်ကအထူးကြိုက်အကြဆုံးမရှိဘူးလို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဘာနန်ဒါတီမီဟန်းကပြောပါတယ်။ဒီလိုတိုက်ခတ်ချင်းမိုးမှုကအမေရိကန်အနေနဲ့သူတို့နိုင်ငံသားတွေမိတ်ဆွေတွေနဲ့မဟာမိတ်တွေကိုဒုက္ခပေးနေတဲ့အကြမ်းဖက်သမားတွေခိုအောင်လို့မရအောင်အမေရိကန်အနေနဲ့ဒီဇိုင်းမမက်လုပ်သွားမယ်ဆိုတာကိုပြသတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Ash Carter ကလည်းပြောပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်နဲ့မဟာမိတ်တွေဟာလေကြောင်းတိုက်ခိုက်မှုတွေလက်နက်ချီလှုပ်ဆောင်နေပေမဲ့မြေပြင်တပ်ဖွဲ့တွေအသုံးပြုတာကိုတော့ကန့်သတ်ထားပါတယ်။မဟာမိတ်တွေဟာလေကြောင်းကနေ22ချိန်ညလုံးပေါက်တိုက်ခတ်ခဲ့ကြပါတယ်။
အီဂျစ်နိုင်ငံမှာ2012ခုနှစ်တုန်းကထောင်တွေဖောက်မှုနဲ့အီဂျစ်သမ္မတဟာမိုဟာမက်မော်စီကိုအီဂျစ်တရားရုံးတစ်ခုကတည်တံချလိုက်ပါတယ်။သမ္မတဟာမော်စီအပေါ်ဆွဲဆိုထားတဲ့အမှုတွေထဲမှာလူမှုအုံကြွားမှုတွေအတွင်းမှာထောင်တွေထဲကနေနိုင်ငံသားစစ်သွေးကြွတွေဖောက်ပြေးနိုင်အောင်လို့ပူးပေါင်းကြံစည်မှုလည်းပါဝင်ပါတယ်။အဲ့ဒီအချိန်တုန်းကသမ္မတဟော့စနီမူဘာရက်အပေါ်လူမှုဆန္ဒပြမှုအတွင်းထောင်တွေကိုဖောက်မှုမှာပါဝင်ပတ်သက်နေတဲ့သူတရားကျော်ကိုလည်းကိုင်ရိုမြို့တရားရုံးမှာဒီကနေ့တည်တံတွေချမှတ်ခဲ့ပါတယ်။သမ္မတဟောင်းမော်စီအာနာယထားစဉ်2012ခုနှစ်တုန်းက သမရအိမ်တော်အပြင်မှာဆန္ဒပြသူတွေကိုဖမ်းဆီးနှိပ်စက်ဖို့အမိန့်ပေးမှုနဲ့သူ့ကိုအရင်ထဲကထောင်ဒဏ်အနှစ်20ချမှတ်ထားပြီးဖြစ်ပါတယ်ဒီကနေ့စနေနေ့မှာတရားရုံးကထပ်ပြီးအမိန့်ချလိုက်တဲ့တေတံနဲ့ပတ်သက်လို့အီဂျစ်နိုင်ငံရဲ့ Grand Mufti ဘာသာရေးအကြီးအကဲကဂျွန်လ2ရက်နေ့မှာနောက်ဆုံးဆုံးဖြတ်ချက်ပေးမှာဖြစ်ပါတယ်။သမရဟောင်းမော်စီဟာတချို့လုံးမှုတွေနဲ့လည်းတရားစွဲခံထားရပါတယ်။ Muslim Brotherhood အဖွဲ့ခေါင်းဆောင်နဲ့ထောက်ခံသူ12ယောက်ကိုလည်းချိန်ချောက်မှုအကြမ်းဖက်မှုတွေနဲ့ပြစ်ရှိကြောင်းတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။အီဂျစ်နိုင်ငံရဲ့ပထမဆုံးဒီမိုကရေစီနီးလန်းကျရွေးကောက်အနိုင်ရခဲ့တဲ့သမရမိုဟာမက်မော်စီဟာအလွဲသုံးစားအာဏာအလွဲသုံးစားလုပ်တယ်လို့ဆွဆွဲပြီးတော့ပြည်သူတန်းတဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အီဂျစ်စစ်တပ်က2013ခုနှစ်မှာသူ့ကိုဖြုတ်ချအာဏာသိမ်းခဲ့ပါတယ်။အဲဒီအချိန်ကလေးကလက်ရှိသမရဖြစ်နေတဲ့စစ်တပ်အကြီးအကဲဟောင်းအက်ဘဒယ်ဖာတာ LCC အစိုးရက Muslim Brotherhood ဖွဲ့ဝင်တွေနဲ့ထောက်ခံသူထောင်ပေါင်းများစွာကိုဖမ်းဆီးထောင်ချခဲ့ပါတယ်။
ဘော့စတန်မာရသွန်အပြည့်ပြိုင်ပွဲကိုပုံခွဲတိုက်ခိုက်ခဲ့တဲ့ဂျူကာဇာနာယက်ဖ်ဟာသူ့ပေါ်တည်ရန်စီရင်မဲ့ရက်ကိုဆောင်ဆိုင်နေရပါပြီ။လွန်ခဲ့တဲ့နှစ်နှစ်ကလူ3ယောက်သေဆုံးခဲ့ပြီး264ယောက်ဒဏ်ရာရခဲ့တဲ့ပုံခွဲတိုက်ခိုက်မှုကြောင့်တောက်ကြနေရုံကသူ့ကိုဂျူရီဖွဲ့ကတည်ရန်ချမှတ်ခဲ့တာပါ။ပုံခွဲတိုက်ခိုက်မှုကြောင့်6ယောက်ဆုံးရှုံးခဲ့သူသားနှစ်ယောက်ရဲ့မိခင်ကတော့ဒီဆုံးဖြတ်ချက်ဟာသူတို့မိသားစုပေါ်မှာတရားမျှတပါတယ်လို့ယူဆကြောင်းပြောပြီးဒီအမှုပေါ်မှာလေးလေးနဲ့စဉ်စားဆုံးဖြတ်ခဲ့တဲ့ဂျူရီလူကြီးတွေကိုကျေးဇူးတင်ကြောင်းပြောပါတယ်။ဒီအမှုကိုကန့်ခဲ့တဲ့တေလိုရှိနေကာမန်အော်တစ်ကတော့ဇာနာယက်ဖ်မှာအမေရိကန်တွေကိုမုန်းတီးပြီးရဲရဲဆက်ဆက်တက်ပြတ်ကျူးလွန်ခြင်းနဲ့အတွေးမျိုးတွေရှိနေတယ်လို့ဆိုပါတယ်။ဇာနာယက်ဖ်ဟာအကိုဖြစ်သူတမလန်ရဲ့စီယုံတင်းတင်းမှုကြောင့်အခုလိုမျိုးလှုပ်ဆောင်ခဲ့တယ်ဆိုတဲ့ခုခံချေပမှုတွေကိုလည်းတရားလိုရှိနေတွေကပြက်ပြက်သားသားခြေဖြတ်နိုင်ခဲ့ပါတယ်။တမလန်ကတော့ဘုံခွက်တိုက်ခိုက်မှုအပြီးတိတ်မကြခင်မှာပဲရဲတွေနဲ့ရင်ဆိုင်ပစ်ခတ်မှုအတွင်တည်ဆုံသွားခဲ့ပါတယ်။ဇာနာယက်ဖ်ကိုတည်ရန်စီရင်မဲ့ရဲမတက်မတ်ခင်မှာသူ့ရဲ့ရှေ့နေတွေကအတနာခံစားတင်သွင်းသွားနိုင်ပွဲရှိတယ်လို့လေးလာသုံးသူတချို့ကမျှော်လင့်ထားကြပါတယ်ခင်ဗျာ
။ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။လူမှောင်ခိုးတွေပင်လယ်ထဲမှာဆွန့်ပစ်ထားခဲ့ကြတဲ့လှေစီးပြေးတွေရဲ့အသက်ကိုကယ်တင်နိုင်ရေးဆောင်ရွက်ကြဖို့အရှိတောင်အရှာအစိုးရတွေကိုအမေရိကန်ကတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာလှေစီးပြေး 8,000 လောက်ကပ်ပလီပင်လယ်နဲ့မလကာရေလက်ကြားကပင်လယ်ပြင်ထဲမှာသင်္ဘောတွေနဲ့မျောနေတယ်လို့ခန့်မှန်းရပါတယ်။ပင်လယ်ထဲမှာရှိနေကြတဲ့နိုင်ငံပြောင်းလာသူတွေကိုအမြန်ဆုံးကယ်တင်ဖို့ဒေတာရင်းနိုင်ငံတွေအနေနဲ့အားထုတ်ဆောင်ရွက်ဖို့အတွက်အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူ Jeff Ress ကတောက်ကြနေတော့ကပုံမှန်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားခဲ့ပါတယ်။
This is an emergency that we believe needs to be addressed with appropriate speed and resolve through a regionally coordinated effort to save the lives of the thousands of
အခုအညီလိုအပ်နေတဲ့နိုင်ငံပြောင်းလာသူနဲ့ခိုလုံခွင့်တောင်းခံလာသူထောင်နဲ့ချီအသက်တွေကိုကယ်ဆယ်ဖို့အတွက်ဒေတာရင်းမှာမြင်မြန်ဆန်ဆန်ပူးပေါင်းညှိနှိုင်းကြပြီးတော့အပြေရှားကြဖို့အရေးတကြီးလိုအပ်နေပြီလို့အမေရိကန်အစိုးရကယုံကြည်တဲ့အကြောင်းပြောခွင့်ရသူ Jeff Ress ကပြောသွားတာပါလေစည်းပြေးလာသူအများစုကသူတို့ဟာမလေးရှားနိုင်ငံကိုသွားဖို့လူမှောင်ခိုးတွေနဲ့စ조사ကြတာဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကရိုဟင်ဂျာတွေပါလာတဲ့သင်္ဘောတွေကိုသူတို့ရေပိုက်နဲ့ထဲဝင်ခွင့်မပေးဘဲပြန်ပြီးတော့နှင်ထုတ်ခဲ့ပါတယ်။တောက်ချနေတုန်းကတော့ဒီအင်ဒိုနီးရှား၅ဖမ်းလှေတွေကယ်ဆယ်ခဲ့သူတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကဒီကနေ့အာရှပြည်နယ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။သူတို့တွေက689ယောက်ဟာဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းလှုပ်သားတွေဖြစ်ကြတယ်လို့မြန်မာနိုင်ငံကရိုဟင်ဂျာတွေလည်းအများအပြားပါတယ်လို့ UNHCR အရာရှိ Jeffrey Savage ကပြောကြားခဲ့ပါတယ်။ဒေတာရင်းလူမောင်ခိုးဂိုင်းတွေရှိရာထိုင်းနိုင်ငံမှာလူမောင်ခိုးကူးသူတွေအပေါ်ထိုင်းအစိုးရကစတင်နှိမ်နှင်းခဲ့ပြီးတဲ့နောက်မှာအခုလိုမျိုးတရားမဝင်နိုင်ငံတွေဝင်ဖို့စ조사ကြသူတွေပါလာတဲ့သင်္ဘောတွေကိုလူမောင်ခိုးတွေကပင်လယ်ပြင်ထဲမှာဆွန့်ပစ်ထားခဲ့ကြတာဖြစ်ပါတယ်။လာနေချီပင်လယ်ထဲမှာမျောနေပြီးတော့အစားအသောက်အကူအညီလိုအပ်နေကြတဲ့ဒီပင်လယ်ပြင်ထဲကဒုက္ခရောက်နေသူတွေကိုကယ်တင်ဖို့အတွက်သက်ဆိုင်တဲ့နိုင်ငံတွေမှာတာဝန်ရှိတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောကြားခဲ့ပါတယ်
။နီပေါင်းနိုင်ငံမှာအင်ကာနီကငလင်ကယ်ဆယ်ရေးဆောင်ရွက်ရင်းပစ်ကြသွားတဲ့အမေရိကန်ရဟတ်ယာဉ်ပေါ်မှာပါသူ10ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ခဲ့တယ်လို့နီပေါင်းစစ်ဖက်ကပြောပါတယ်။ရဟတ်ယာဉ်ပစ်ကြတဲ့တောင်ထူထက်တဲ့ဒေသမှာ အမေရိကန်ရဲ့နီပေါ်စစ်တပ်ကအဖွဲ့တွေရောက်နေပြီးဘာကြောင့်အခုလိုရဟတ်ယာဉ်ပြတ်ကျခဲ့တယ်လဲဆိုတာကိုစုံစမ်းဆက်ဆင်းနေပါတယ်။သုံးရက်ကြာပြီးနောက်ရဟတ်ယာဉ်အပျက်စီးအပိုင်းစာတွေကိုမနေ့ကတောက်ကြာနေ့မှာနီပေါ်ရှာဖွေအဖွဲ့ကတွေ့ခဲ့တာပါ။အမေရိကန်ဒုတိယဗိုလ်ချုပ်ကြီးဂျွန်ဝစ်လာကရဟတ်ယာဉ်ပေါ်မှာအမေရိကန်ကန်တက်မရင်းကန်တက်တပ်ဖွဲ့ဝင်6ဦးနဲ့နီပေါ်တပ်ဖွဲ့ဝင်2ဦးပါဝင်တယ်လို့တောက်ကြာနေ့ကအတည်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး။မိတ်ဆွေတွေလိုအပ်နေချိန်မှာအမေရိကန်အနေနဲ့နီပေါ်မှာအကူအညီပေးလုပ်ငန်းတွေကိုဆက်လှုပ်ဆောင်သွားမယ်လို့လည်းသူကဆိုပါတယ်။ Washington DC မှာတော့သမ္မတ Barack Obama ကကိုဂျိုးမငယ်ပဲလိုအပ်နေတဲ့အကူအညီတွေကိုပေးခဲ့တဲ့ရဟတ်ယာဉ်ပေါ်ပါသူတပ်ဖွဲ့ဝင်တွေအတွက်ဝမ်းနဲ့ကြောင်းပြောဆိုခဲ့ပါတယ်။ငလင်တန်းကြောင့်ဝေးလံခေါင်ဖျားတဲ့ဒေသမှာဘေးဒုက္ခအတိရောက်နေသူတွေကိုကယ်ဆယ်ဖို့တွားရင်အသက်ဆုံးရှုံးခဲ့တဲ့ American နဲ့နီပေါ်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေနဲ့အတူထပ်တူကြေကွဲမိပါတယ်လို့လည်းသမ္မတကပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပါကစ္စတန်နဲ့နယ်စပ်နားမှာခီးတဲ့ဒါဇင်နဲ့ချီကိုတာလီဘန်တွေဖမ်းဆီးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်။အရှေ့တောင်ဘက်ပါကတီးယားနယ်ရဲကဆာယီခါရမ်ခရိုင်မှာခီးတဲ့တွေဖမ်းဆီးခံသွားရတာဖြစ်ပါရယ်။ယာနေ့ချီရှိတဲ့တာလီဘန်တွေဟာနှာရီတော်တော်ကြာကြာချိန်ယူပြီးတော့မော်တော်ယာဉ်အစင်း30လောက်ကိုတားဆီးစစ်ဆေးခဲ့ပြီးတဲ့နောက်ခီးတဲ့တွေနဲ့ကားဒါဇင်နဲ့ချီကိုဒီဘယ်မှန်းမသိတဲ့နေရာစီကိုမောင်းခေါ်သွားတယ်လို့အဲ့ဒီနယ်ဘက်ကဒီအာနာပိုင်နေတဲ့ဒေသခံတွေကပြောပါရယ်။သူတို့ဒဇာခံဖြစ်ခေါ်သွားသူ30လောက်မှာအရေးပါတဲ့အာဖဂန်တာဝန်ရှိသူ၈ယောက်ပါတယ်လို့တာလီဘန်ပြောခွင့်ရသူကပြောကြားခဲ့ပါရယ်။
အမေရိကန်ဂီတာပါရမီရှင် BB King ကွယ်လွန်ပြီးတဲ့နောက်ကဘာတလောကသူ့ကိုချစ်မြတ်နိုးသူတွေဝမ်းနဲ့ပူဆွေးနေကြပါတယ်။ Blue State Guitar ဖန်ဆင်းရှင်ဆရာတစုအဖြစ်သတ်မှတ်ထားတဲ့ Mr. King ဟာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တာပါ။သူဖန်တီးတဲ့ဂီတာတွေကိုနားထောင်ပြီးကြီးပင်းလာသူတွေကတော့ဒီလိုဂီတာဖန်ဆင်းရှင်တယောက်ကွယ်လွန်သွားတဲ့အတွက်ယူကျုံမရဖြစ်နေကြပါတယ်။သူ့ရဲ့ဂီတာတွေဟာကနေ့ခေတ် R&B လိုတေးဂီတာဝိုင်းတွေထိလွှမ်းမိုးမှုတွေရှိနေတယ်လို့လဲဆိုပါတယ်ခင်ဗျာ။
ထိတ်တဲရောက်တဲ့နေ့ကိုမန်းစုမြတ်မွန်နဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့တရုတ်မြန်မာနယ်စပ်ကစီရေးသတင်းကိုပြောပြပေးချင်ပါတယ်။တရုတ်မြန်မာနယ်စပ်နာကလင်းချမ်းမြို့တဲကိုကျခဲ့တဲ့လက်နက်ကြီးကြီးဟာကိုကန့်တပ်ဖွဲ့ရဲ့လက်နက်ကြီးမဟုတ်တဲ့အကြောင်းကိုကန့်တပ်ဖွဲ့ကဒီကနေ့မှညင်းပါတယ်။လင်းချမ်းမြို့မှာကျတဲ့လက်နက်ကြီးကြောင့်တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရခဲ့တာကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့မြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကတရုတ်အစိုးရကိုအကြောင်းပြန်ထားချိန်မှာကိုကန့်တပ်ဖွဲ့ကအခုလိုပြောလိုက်တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်ဇန်နဝါရီလညကယူနန်ပြည်နယ်လင်းချမ်းမြို့ဖူဆန်းဟိုတယ်နာကျရောက်ပောက်ကွဲပြီးလူ9ဦးထိခိုက်ဒဏ်ရာရသွားတယ်ဆိုတဲ့လက်နက်ဟာသူတို့ကိုကန့်တပ်ဖွဲ့ကပြစ်တဲ့လက်နက်ကြီးမဟုတ်ဘူးလို့MMDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကညင်းဆိုလိုက်တာဖြစ်ပါတယ
်ကျွန်တော်ကနယ်စပ်မင်းကိုကြောပေးပြီးတော့အခြေကလာတဲ့ရန်သူကိုခုခံရပါတယ်အဲ့ဒီတော့ကျွန်တော်ရဲ့ပြစ်တဲ့လက်နက်တွေအားလုံးတနတ်တို့ကျွန်တော်ဒီ RPG တို့ကနယ်စပ်ရဲ့အနောက်ဖက်ခြမ်းကိုပဲရောက်ပါမယ်ဆိုတော့ဒီမြမတပ်မတော်ကနေပြစ်တဲ့ဟာပဲဒီပြုတ်ထဲကိုဝင်ဖို့ရှိပါတယ်နောက်ပြီးတော့ကျွန်တော်ကြားတာသူတို့ရဲ့အဲ့ဒီလက်နက်ကပြန်ငါမမပြောတာဒီပဲတဲ့ကျွန်တော်စီမှာအဲ့လိုလက်နဲ့မရှိပါဘူ
းပြီးခဲ့တဲ့မတ်လတုန်းကလည်းမြန်မာနေဆက်နဲ့ထိဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်တွေကိုလက်နဲ့ကြီးကြီးကြခဲ့လို့နှစ်နိုင်ငံပူးတွဲအဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမှမြန်မာတပ်မတော်ရဲ့လက်နဲ့ကြီးဖြစ်တယ်လို့အတည်ပြုခဲ့တာကြောင့်မြန်မာအစိုးရကတရုတ်နိုင်ငံကိုတောင်းပန်ခဲ့ရပါတယ်အခုဒီချိန်ယူနန်ပြည်နယ်တွေကြတဲ့လက်နဲ့ကြီးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသွားမယ့်အကြောင်းနဲ့အကယ်၍မြန်မာအစိုးရတပ်တွေကပြစ်ခတ်တဲ့လက်နက်ကြီးဖြစ်ခဲ့ရင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့မြန်မာအစိုးရနိုင်ငံသားရေးဒုဝန်ကြီးကမနေ့တုန်းက VOA ကိုဖြေကြားခဲ့ပါတယ်။အခုလိုတစ်ဖက်နိုင်ငံတည်းလက်နက်ကြီးကြားရတာဟာတရုတ်မြန်မာနယ်စပ်နာဖြစ်ပွားနေတဲ့ကိုကန့်တိုက်ပွဲကြောင့်ပဲဖြစ်ပါတယ်။ဒီကိုကန့်တိုက်ပွဲမှာကိုကန့်တပ်ဖွဲ့တွေအခိုင်အမာအခြေကိုယူထားတဲ့လောက်ကန်မျိုးမြောက်ဖက်နာကတောင်ကုန်းအမှတ်1322ကိုမြမတပ်မတော်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းသိမ်းနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မှလည်းနောက်ထပ်တောင်ကုန်းအမှတ်1391ကိုလည်းထပ်သိမ်းခဲ့တယ်လို့မြမတပ်မတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မှတိုက်ပွဲတွေဆက်ရှိနေပေမဲ့အရင်နေ့တွေကတော့ပြင်းထန်ခြင်းမရှိဘူးလို့ MMDA ဦးထွန်းမြတ်လင်းကပြောပါတယ်
။ဒီနေ့မနေ့9:00လောက်နေ12:00လောက်အထိပေါ့နော်အဲ့တနက်တန်နေကြားသေးတယ်ပြောတယ်တနက်တန်တော့ဒီလက်နဲ့ကြီးကြတဲ့တန်တော့ပေါ့အဲ့ဒါဒီနန်သင်းမန်ရှန်ဒေတာပါပဲအဲ့သူတို့ပြောတယ်နည်းနည်းတော့ညနေပေါ့ point ကအဲ့တကြောပေါ့ဗျာမနေ့ညအထိကတော့သူလက်နဲ့ကြီးနေအထိကပြစ်တယ်ဒါပေမဲ့စိတ်တော့ပြင်းမပြင်းထန်ဘူးပေါ့နော်
အခုလိုတိုက်ပွဲအရှိန်အနည်းငယ်လျော့လာပေမဲ့မြန်မာအစိုးရတပ်တွေရဲ့စစ်လက်နက်အင်အားလူအင်အားခြားထားပုံကိုကြည်ချင်းအဖြစ်နောင်လာမယ့်ရက်တွေမှာတိုက်ပွဲတွေဆက်ရှိလာမယ်လို့ခန့်မှန်းမိကြောင်းကိုကန်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနှစ်၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့ပို့ပြီး
ကြော်ရတယ်ဟုတ်ကဲ့ပါပါဦးဦးလို့ကျွန်မခေါ်မှုတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားယအဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ပြည်တော်ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူထမ်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်းဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်Tomorrow VOA ကိုစားလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOA American Than မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာသစ်ကိုစာရေးသားနိုင်ကြပါတယ် VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မိုးစီစဉ်တင်ဆက်နေတဲ့ blogger တွေပြောသမျှကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံလိုမျိုးမိခဏခဏပြတ်တဲ့နိုင်ငံတို့ဒါအားလိုက်မသွေနိုင်သေးတဲ့နေရာတို့အတွက်တော့လေမိရရနိုင်မဲ့နီးလန်းတွေရှိလာပြီကိုသားညုံကြီး
မဆုမြတ်မုံတယောက်ဘာတွေများတီထွင်ကြံနေပြန်ပြီလို့မြောက
်ဟာကျွန်တော်မဟုတ်ပါဘူးဓာတ်နဲ့မောင်းနဲ့ electric car တွေထုတ်နေတဲ့နေရာမှာရှေ့ပြေးတဲ့ Tesla ကုမ္ပဏီတည်တယ်မလားအဲ့ Tesla ကုမ္ပဏီကအိမ်ကြီးအတွက်ကိုမီးယာပေးနိုင်မဲ့ lithium ion battery ကိုထွင်းနေတာအခု2015နှစ်ရည်ဆိုစရောက်ပြီရှင
့်ဩဒီ power wall ဆိုတဲ့မီးယာပေး battery ကိုပြောတာကိုအမေရိကမှာတဘွားဘေးနံကြောင့်မီးပြတ်တဲ့ပြဿနာတွေကရှိတော့ဒီလိုမျိုးမီးပြတ်တဲ့နေမျိုးတွေအတွက်ဓာတ်အားပြတ်မသွားအောင်လုပ်ပေးနိုင်မဲ့ battery ဆိုပြီးတော့သတင်းတွေမှာတုံ့တန်နေကြတာသိတယ်ဗ
ျဟုတ်တယ်ကိုသားညုံရဲ့မီးအားကိုတူလောင်ထားနိုင်တဲ့ပြန်ဖြည့်နိုင်တဲ့ဘက်ထရီမျိုးပေါ့အထူးသဖြင့်ဒီကိုယ့်အိမ်မှာနေစွမ်းအင်ဆုံးအတွက်ဆိုလာပြားတွေတတ်ထားပြီးသားဆိုလို့ရှိရင်အဲ့ဒီဆိုလာပြားတွေကနေပြီးတော့ဘက်ထရီကိုအသွင်းလို့ရတယ်မဟုတ်ရင်လဲမီးကြိုးသုံးပြီးတော့အသွင်းထားလို့ရမှာပါမီးပြတ်သွားပြီဆိုတာနဲ့အဲ့ဒီ power wall ဘက်ထရီကတအိမ်လုံးအတွက်ကိုတရက်စာအနည်းဆုံးမီးရပေးနိုင်မယ်တဲ့ Tesla Motors ရဲ့အကြီးအကဲ Elon Musk ကဒီမိတ်ဆက်ကြေညာပွဲမှာပြောသွားတယ်လေအိမ်အတွက်မီးရပေးနိုင်တဲ့ဘက်ထရီကTesla ရဲ့ဒီ Model S အမျိုးအစား electric car မှာသုံးထားတဲ့ battery ကိုအခြေခံပြီးတော့လုပ်ထားတာပါ
တကယ်တော့အဲ့လိုမျိုးမီးယာပေးနိုင်မဲ့ battery မျိုးတွေကိုတခြား company တွေကလည်းထွင်နေကြတာပဲ Tesla ရဲ့ battery ကပိုထူးတာကဆိုလာပြားကနေရောမီးကြိုးကနေရောဓာတ်အယူတူလောင်ထားနိုင်တာပါနေစွမ်းအင်ကိုသုံးတယ်ဆိုပေမဲ့နေအောင်မရှိတော့တဲ့အချိန်မှာဓာတ်ပြန်ပေးနိုင်တယ်နောက်ဒီအိမ်သုံးအတွက်တည်းမဟုတ်ဘဲနဲ့စီးပွားရေးလုပ်ငန်းတွေအတွက်ဆိုလည်းလုံလောက်တဲ့မီးယာပေးနိုင်မဲ့ battery ကိုရွေးချယ်လို့ရတာပါ
နောက်ထူးတာကတော့ပုံစံပဲရှင်ရိုးရိုးရှင်းရှင်းဆိုတော့ဒီအိမ်မှာထားဖို့လည်းနေရာတတ်တတ်မလို့မျက်စိထဲမှာမြင်အောင်ပြောရမယ်ဆိုရင်တော့၄ဘီ၃ဘီအရွယ်4,000ခပ်ပြားပြားဘုံလေး Elon Musk ပြောတဲ့အတိုင်းပြောရမယ်ဆိုရင်တော့နေရာမှာချိတ်ထားတဲ့ဗဘူးလက်ရတစ်မျိုးလိုဖြစ်နေမှာပါဝါအား1000ပေးနိုင်မဲ့ဘက်ထရီနဲ့ဝါအား9000ပေးနိုင်မဲ့ဘက်ထရီဆိုပြီးတော့2မျိုးလာပါတယ်တအိမ်ကိုအဲ့ဒီဘက်ထရီ6ခုအထိကိုချိတ်ဆက်တက်လို့ရမှာပါတဲ့
ဈေးကတော့ဝါအား1000ဘက်ထရီအတွက်ကဒေါ်လာ3500ပေးရမယ်ဝါအား9000ဘက်ထရီအတွက်ကတော့ဒေါ်လာ3000ဆိုတော့ဈေးကတော့မသေးလောက်ဘူးဗျဒါပေမဲ့မီးစက်တွေလိုမကြီးဘူးမစူညံဘူးတဘောပအဝင်ကြီးကိုလည်းမထိခိုက်နိုင်ဘူးအထူးဖြစ်ဆိုလာပြားတွေကနေပြီးတော့နေစွမ်းအင်ကိုယူမယ်ဆိုရင်မီတာကကလည်းအများကြီးတက်တာသွားနိုင်ပါလေ
အမေရိကန်ကအိမ်အများစုဟာဒီနေအောင်ကြီးစွမ်းအင်ကိုအရာဆုံးနေ့လယ်အချိန်မျိုးတွေမှာမီးယာသုံးတဲ့ပမာဏတိတ်နေတယ်လို့ Tesla ကုမ္ပဏီကတွက်ပြပါရတယ်အဲဒါကြောင့်မို့လို့ဒီနေ့လယ်ပိုင်းမှာနေအောင်ကြီးစွမ်းအင်ကို power wall battery ထဲမှာတူလောင်ထားမီးယာအသုံးများတဲ့အချိန်မျိုးတွေကြတော့မှ battery ကိုမျှပြီးသုံးမယ်ဆိုရင်မီတာကလည်းကျသွားနိုင်တယ်နောက်ပြတော့ဒီကတချို့ကုမ္ပဏီတွေကဒီလူသုံးများတဲ့မနက်ပိုင်းနဲ့ညပိုင်းအချိန်မျိုးတွေမှာဆိုရင်မီတာကကိုပို့ယူကြတာရှိတယ်မလားအဲ့တော့မီတာကတက်တာတဲ့နေ့လယ်ပိုင်းမှာဘက်ထရီအားကိုဖြည့်ထားလိုက်မီတာကများတဲ့အချိန်မျိုးတွေမှာအဲ့ဒီဘက်ထရီအိုးကိုသုံးမယ်ဆိုလို့ရှိရင် ရေရှည်မီတာကကျသွားနိုင်တယ်ဆိုတာကိုအွန်လိုင်းဆောင်းပါးတွေမှာတုံးသက်ပြကြပါရယ
်အမေရိကန်စွမ်းအင်ဌာနရဲ့ကိန်းဂဏန်းတွေရဆိုရင် TV ကွန်ပျူတာဝစ်ရှော့ဆက်ရေကဲသစ်တာပုဂံစီးဆက်ဒီစတဲ့အိမ်သုံးဆက်ပစ္စည်းတွေအစုံရှိတဲ့အိမ်တိမ်မှာပြင်းပြမီအားတစ်နေ့ကို30ကီလိုဝတ်လောက်တုံးကြရတဲ့ဆိုတော့ဒီမီးပြတ်နေချိန်မှာအဲ့ဒီဆက်တွေအားလုံးကိုတုံးနိုင်ဖို့ဆိုရင်တော့ဝါအား10ကီလိုဝတ်ပေးနိုင်တဲ့ပါဝါဝေါ်ဘက်ထရီတစ်ခုမကလူနိုင်မယ်ဆိုတာကိုနည်းပညာတွေကိုတုံးသက်တဲ့ဒီ extremetech.com မှာအသေးစိတ်ရှင်းပြထားပါတယ်ဘက်ထရီတစ်ခုတည်းတက်ထားလို့အချိန်ကြာကြာတုံးကျင်တော့မလူရာတွေမတုံးမဲ့နေမှရမှာတဲ့မီးလုံးတို့ TV တို့ကွန်ပျူတာတို့ကတော့မီးအားရမ်းမစားလာပါဘူးဥပမာဒီ laptop ကွန်ပျူတာတစ်လုံးကို2ရက်လောက်တုံးနိုင်ဖို့က1ကီလိုဝတ်အားလောက်ပဲလူရာပါ
ကမ္ဘာကြီးပူနွေးလာနေတာကြောင့်ဒီလေထုညံ့ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထွက်တဲ့လောင်စာတွေညင်အောင်လောင်စာတွေကိုရှော့သုံးပြီးတော့နေစွမ်းအင်လေစွမ်းအင်လိုမျိုးပြန်သုံးစွမ်းအင်တွေကိုသုံးကြဖို့အတွက်အစိုးရတွေကိုယ်တိုင်ကလည်းအားပေးနေတဲ့အချိန်မျိုးမှာ Tesla ကုမ္ပဏီကဒီတအိမ်လုံးစာဓာတ်အားပေးနိုင်မဲ့ဘက်ထရီကိုထွင်လိုက်တာပါသူတို့ကုမ္ပဏီရဲ့အဓိကရည်ရွယ်ချက်ကလည်းသဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းထားနိုင်မဲ့အဖြေရှာရေးဖြစ်ပါတယ်ဒီ Powerwall Lithium Ion Battery တွေကိုမိတ်ဆက်ပွဲထုတ်တဲ့ပွဲတော်ကဆိုလို့ရှိရင် Elon Musk ကသူ့ရဲ့ဘက်ထရီကိုဆိုလာပြားနဲ့ချိတ်လိုက်လို့ရှိရင်ဓာတ်အားလိုက်မရှိတဲ့ဒီဝေးလံခေါင်းတဲ့နေရာတွေမပြောနဲ့တကဘာလုံးကိုတော့မှမီးအားပေးနိုင်ပါတယ်လို့ပုံတွင်နဲ့ရှင်းပြသွားတယ်ရှင
် Green Energy အခါခါပြန်သုံးနိုင်တဲ့စွမ်းအင်မျိုးကိုတီထွင်တဲ့အတွက်စွမ်းအင်နဲ့မော်တော်ကားဆိုင်ရာသုံးသပ်သူတွေက Tesla ကုမ္ပဏီပေါ်မှာအကောင်းမြင်ချီးကျူးနေကြတာကို New York Times သတင်းစာကြီးမှာကိုးကားဖော်ပြပါတယ်ဘယ်နေရာကိုမစိုးတည်သွားနိုင်တဲ့အချိန်ချင်းပြန်သုံးလို့ရနိုင်တဲ့စွမ်းအင်ရင်းမြစ်တွေကနောက်ဆိုရင်လူတိုင်းအတွက်ဆိုင်လာအကျုံးဝင်လာတော့မယ့်ကိစ္စဖြစ်ပါတယ်လို့သုံးသပ်သူတဦးကပြောပါတယ်
နေစွမ်းအင်သုံးကနေပြီးတော့နေအောင်ကြီးမရှိတော့တဲ့အချိန်တွေမှာလဲသုံးနိုင်မဲ့နေစွမ်းအင်သိုးလောင်သုံးဘက်ထရီဖြစ်အောင်လို့ Tesla ကုမ္ပဏီကလက်တွေ့အကောင့်ထဲဖော်တဲ့သတင်းနဲ့ဆက်ဆက်ပြီးတော့ American ကအချိန်ကြာ MIT နည်းပညာတက္ကသိုလ်ကြီးရဲ့ဆောင်းပါးမှာလဲအခုလိုမျိုးစွမ်းအင်သိုးလောင်ထားနိုင်တဲ့ဘက်ထရီမျိုးတွေကိုတအိမ်လုံးမီးအားအတွက်သုံးလို့ရှိရင်ဓာတ်အားလိုင်းသွဲထားလို့ပေးရတဲ့မီတာဂါးထက်ကိုရေရှည်မှာအများကြီးတက်တာသွားနိုင်တယ်ဆိုတာကိုကိုးကားပြီးတော့သုံးသပ်ပြထားပါတယ်
စွမ်းအင်ကိုတုံလောင်ထားပြီးတော့အိမ်တွေစီးပွားရေးလုပ်ငန်းတွေအတွက်လိုအပ်တဲ့အချိန်မှာမီးအားပေးနိုင်မဲ့ဘက်ထရီမျိုးတွေရဲ့ဈေးကွက်ကရှေ့လျှောက်ပို့ပြီးတော့ကျေပြန့်လာဖို့ပဲရှိတယ်ဆိုတာကိုလည်း Washington Post သတင်းစာကြီးမှာအကျဉ်းထုတ်ရေးပါတယ်။ဒါအားလိုက်တွေကိုအားမကိုဘဲနဲ့မီးအားရနိုင်မယ်ဆိုရင်ဘက်ထရီတွေပဲဖြစ်ဖြစ်တခြားစွမ်းအင်တုံလောင်ပေးနိုင်တဲ့နည်းပဲဖြစ်ဖြစ်လူတွေကပို့ပြီးတော့စိတ်ဝင်စားလာကြမှာပါတဲ့။အထူးသဖြင့်ဒီပတ်ဝန်းကျင်ကိုလည်းမထိခိုက်နိုင်တဲ့တန်ရှင်းစွမ်းအင်မျိုးကိုလူတွေကပို့ပြီးတော့တုံးလာကြမယ်လို့ဆိုပါတယ်
။အခု Tesla Energy ကသူတို့ဘက်ထရီတွေကိုဒေါ်လာ3000အနည်းဆုံးကနေစပြီးမြဲနောက်ဆိုလို့ရှိရင်ဈေးချသွားနိုင်တယ်ဆိုတာကိုလည်းတချို့ကတွက်ကြပါရယ်ဘာလို့လဲဆိုတော့ဒီတန်ရှင်းစွမ်းအင်ထုတ်ပေးတဲ့ဘက်ထရီဆက်ရုံတစ်ခုကို Tesla ကနေဗားဒါပြည်နယ်မှာဒေါ်လာ5ဘီလီယံအကုန်ခံပြီးတော့စောင့်နေတယ်လေအဲ့ဒီဘက်ထရီဆက်ရုံကြီးပြီးသွားလို့ရှိရင်ဘက်ထရီအများကြီးထုတ်နိုင်ပြီဆိုလို့ရှိရင်ဈေးရဒီထက်ချသွားနိုင်တယ်လို့တွက်ကြတာပေါ့
Amazon ကသူ့ရဲ့အင်တာနက်ဝန်ဆောင်မှုတစ်ခုအတွက်ကို Tesla ထွင်နေတဲ့ဘက်ထရီတွေစမ်းပြီးတော့သုံးနေပြီဆိုမှတ်စမှတ်မို့ရယ
် New York Times သတင်းစာကြီးရဲ့စောင်းပါးထဲမှာရေးထားတဲ့ကိုသားညုံရဲ့Amazon ရဲ့ဒီ cloud storage ဝန်ဆောင်မှုပေးတဲ့ Amazon Web Services ကသူတို့လုပ်ငန်းအတွက်လိုတဲ့မီးအားကို Tesla battery တွေနဲ့စပြီးတော့စမ်းသုံးနေပြီလို့ပြောထားတယ်ရှင်။အဲ့လိုမျိုးဒီ Tesla ရဲ့ Powerwall battery တွေကို America ရဲ့အိမ်တွေမှာလိုက်ပြီးတော့တပ်ပေးဖို့အတွက် Solar City ဆိုတဲ့ company နဲ့တွဲပြီးတော့လုပ်နေတာပါ။ဒါပေမဲ့နောက်ပိုင်းကျရင်ဒီတခြားတွဲလုပ်မဲ့ company တွေလည်းရှိလာနိုင်ပါတယ်လို့ Tesla company အကြီးအကဲ Elon Musk ကပြောထားပါတယ်ရှင်။
မဆုမြတ်မောစီစဉ်တင်ဆက်ပြီးကိုသားညွန်ဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရရှင်။အခုကတော့အပတ်စဉ်မတူတာလေးတွေအစီအစဉ်ကိုထုတ်လွှင့်ပေးရမယ့်အလှည့်ပါ။ Goldenland Media ကမညွညူတွင်စီစဉ်တင်ဆက်တာဖြစ်ပါတယ
်။မင်္ဂလာပါရှင်။ရန်ကုန်မြို့ရဲ့ကားလမ်းမကြီးတွေပေါ်မှာအများဆုံးတွေ့နိုင်တာကတော့အငှားရင်တက္ကစီတွေပဲဖြစ်ပါတယ်။အခုလိုရန်ကုန်မြို့မှာအငှားရင်တက္ကစီတွေပေါ်များလာတာနဲ့ပတ်သက်ပြီးရန်ကုန်မြို့ကန်တွေရဲ့သဘောထားအမြင်မကြူတာလေးတွေကိုဒီတစ်ပတ်အကျဉ်းပြပေးသွားမှာပါ။နိုင်ငံသူရဲ့မျိုးပြလူနေမှုစနစ်ထဲမှာတက္ကစီလို့ခေါ်တဲ့အငှားရင်ဆိုတာကလည်းမရှိမဖြစ်ရှိနေတာပါ။လွန်ခဲ့တဲ့19ရာစု1898ခုနှစ်ကလန်ဒန်မြို့နဲ့နယူးယောက်မြို့တွေမှာ electric battery စွမ်းအားနဲ့စတင်ပြေးဆွဲခဲ့တဲ့အငှားရင်လုပ်ငန်းဟာအခုအချိန်မှာတော့ကမ္ဘာအနှံ့တွေ့နိုင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းအရင်ခေတ်တွေကနေမတူအယောင်အသွေးအစုံအမျိုးအစားစုံလာတဲ့အငှားရင်တက္ကစီတွေကိုရန်ကုန်မြို့မှာနေရာအနှံ့တွေ့နိုင်ပါတယ်။တချို့နိုင်ငံတွေမှာတော့တက္ကစီအငှားရင်တွေဟာကုမ္ပဏီအလိုက်အယောင်အသွေးညီညီညာညာနဲ့ကားအမျိုးအစားတူတူညီညီတွေ့နိုင်ပေမဲ့မြန်မာနိုင်ငံမှာတော့တူညီမှုမရှိတဲ့ကားအမျိုးစုံတူညီမှုမရှိတဲ့အယောင်မျိုးစုံတက္ကစီအငှားရင်တွေကိုတွေ့ကြရမှာပါ တချင်ကကားစင်းနှုံးတွေအစမတန်မြင့်မာတာကြောင့်တက္ဆီအငားယာဉ်တွေကိုပေါ်ပေါ်များများမတွေ့ခဲ့ရပေမဲ့အစိုးရအပြောင်းလဲဖြစ်ပြီးမော်တော်ယာဉ်တင်သွင်းတဲ့ဥပဒေတွေလည်းမတူတော့တဲ့အချိန်မှာတော့တက္ဆီအငားယာဉ်တွေလည်းလက်ညှိုးထိုးမလွဲဖြစ်လာခဲ့ပါတယ်အခုလိုရန်ကုန်မြို့ကြီးမှာအရင်ကနဲ့မတူအငှားယင်တွေပေါ်ပေါ်များများရှိလာတာအပေါ်ရန်ကုန်ဒေသခံတွေရဲ့သဘောထားတွေကတော့မတူကြပါဘူ
း။ဒီပြည်များလာတဲ့ပုံမှာကတော့ဟိုပြောရမဆိုရင်လက်ရှိအနေအထားကတော့များလာတာမကောင်းတဲ့သဘောပေါ့။ဘာလို့လဲဆိုတော့လမ်းအကျတဲ့ကားတွေကအရင်များလာတယ်ဆိုတော့မငှားတဲ့လူနဲ့ကားအရေးပြတဲ့ကကြတော့အစားအစာအချိုးစားကမညီတော့ဘူး။ညီတော့ခံကြတော့ဟိုဝင်းဝင်းပန်းတာကြတော့အခုကနေလာတာပေါ့။အဲ့လိုရှားအဖွေခက်လာတယ်ပေါ့။အဲ့လိုပေါ့လို့ရှိတယ်
အော်ဟုတ်ကဲ့ပါကျမကရန်ကုန်မြို့မှာနေတဲ့လူတယောက်အနေနဲ့ပြောရမယ်ဆိုရင်တော့တက္ကစီတွေများလာတာကောင်းတယ်လို့မြင်ပါတယ်ဟိုဘာဖြစ်လို့လဲဆိုတော့ရန်ကုန်မြို့ရဲ့လူတွေကလည်းထူထပ်လာတယ်လေဟိုဆိုတော့ဒီတက္ကစီတွေများလာတဲ့အပေါ်မှာဒီလူတွေနဲ့ကတော့ဟိုတော်တင့်တယ်လို့ထင်တာပဲတခုရှိတာကတော့လမ်းတွေအရန်ကျက်တယ်ပေါ့နော်လမ်းတွေအရန်ကျက်တယ်ဒီလိုမျိုးလမ်းကျက်နေရဲ့နောက်ပြီးတော့ဒီတက္ကစီတွေကများလာတာဆိုပေမဲ့နည်းနည်းစီကတ်မိုင်းပေါ့နော်စီကတ်မိုင်းကိုသေးစားထိနေနိုင်မယ်ဆိုလို့ရှိရင်တော့အများကြီးကောင်းသွားမယ်လို့ထင်တယ
်အခုကတက္ကစီစီးရများလာတယ်တော့ကိုကဟိုကားတစ်တီလဲဟို choice လုပ်လို့ရတယ်နောက်ပြီးတော့ဟိုကား connection ပုံမှာလဲပို့ပြီးတော့နိုင်ငံကားတွင်းတာကားတွင်းတဲ့အရေးအတွက်တွေများလာတဲ့အတွက်ကြောင့်မလို့ပို့ပြီးတော့ကောင်းတယ်အဲ့ဒီလိုကောင်းတယ်ကောင်းပြီးတော့ဟိုကိုလိုတဲ့ခရီးကိုလဲကားပါကင်အတွက်ပူစရာမလိုတော့ဘူးကိုလိုရာခရီးကိုလဲဟိုချက်ချင်းရောက်တယ်အဲ့ဒီအတွက်ကြောင့်မလို့အစည်းအဝေးများတာပို့ကောင်းပါတယ်
အခုတက်စီရများလာတာကတော့ဟိုကောင်းပါတယ်ဒီလိုပဲဟိုဟို choice လုပ်လို့ရတာပေါ့နော်ဟိုအပြင်နေပါရင်သွားမယ်ချိန်နာတာတွေပါရှိရလို့ကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့လိုမျိုးရှိရဆိုလို့ရှိရင်ဟိုရေးပြီးတော့ဈေးစစ်တာတွေကအစားလဲတက်စီသမားတွေကအဲ့လိုမျိုးတချို့တွေဆိုသဘောကောင်းတဲ့သူဆိုလဲစစ်တာတော့ကိုအများကြီးဟိုါဖြစ်လို့ရတယ်အဲ့တကယ်လို့ဟိုကိုမကြိုက်ဘူးဆိုလဲဟိုါလုံးဝဂယူးဆိုင်စရာမလိုဘူးပေါ့နော်အဲ့နောက်ပြီးတော့လဲကားတွေကအစ်စ်တွေကောင်းတာကြီးအယာကွန်နဲ့အဲ့လိုဟိုကောင်းကောင်းမွန်မွန်ကားတွေကိုရွေးပြီးတော့ဟိုငှားလို့ရတယ
်တက္ကစီများတော့ရန်ကုန်မြို့နယ်လူလူတွေတော့နည်းနည်းအဆင်တော့ပြေပါတယ်ဒါပေမဲ့ဟိုမောင်းတဲ့လူတွေနဲ့စီကန်းရှိရှိလေးဟွာလာအဲ့ဒီလိုရှိရဆိုတော့ပိုကောင်းတော့ဘူးလမ်းပေါ်မှာတွေ့နေတော့သူတော့လည်းစီကန်းပဲဗန်ပြတ်သွားတာကြီးရှိရပါတော့အဲ့လိုဟိုအခုဆိုတော့အခုလိုအခြေအနေမျိုးဆိုတော့တော့တက္ကစီရှိရတော့ပေါ့ပါတယ်ဒါပေမဲ့အများကြီးကျတော့လည်းအရန်ဟိုလမ်းကျောတွေပိတ်ပြီးတော့ဖြစ်တယ်ဒါပေမဲ့စီးရဲလို့ပြောတော့တင့်တော့ပါတယ်ဟိုနားဒီနားပါပြီးတော့ဒီအချိန်ကြီးဒီနေ့ဒီရောက်သွားတယ်ဆိုတော့လေ
တက္ကစီတွေများလာတာကြိုက်တာပေါ့ဟိုသွားလို့ရအောင်လေအချိန်မယူရနေရာမယူရတက္ကစီတွေဟလာငှားလို့လည်းရတယ်သွားစီလာရေးလည်းလွယ်ကူတာပေါ့ဒါပေမဲ့တခုတော့ရှိတာပေါ့ဟိုတုန်းကလို့ဟလာကိုသွားခြင်းတဲ့နေရာကိုအချိန်ကိုက်ပြီးတော့မရောက်တော့ဘူးတက္ကစီတွေကတော့များလာတယ်နော်လူတွေလည်းများလာတယ်စီးတယ်ဒါပေမဲ့ကားတွေအခုကတော့လူအလုံးသိပါတယ်ကားတွေဒီကြက်တာပေါ့နော်ဒီကြက်တဲ့အခရောက်ဒီတက္ကစီငှားစီးတာပဲရှိတယ်ကိုလူတဲ့နေရာကိုအချိန်ကိုက်မရောက်နိုင်ဘူးတက္ကစီများလာတော့ကြိုက်ပါတယ
်နိုင်ငံအများစုမှာတော့တက္ကစီငှားစီးတဲ့အခါစီးနှင်းကကိုမီတာစနစ်နဲ့မီတာကိုကြည့်ပြီးပေးကြရပါမယ်မြန်မာနိုင်ငံမှာတော့တက္ကစီမောင်းနေသူတွေရဲ့နှုတ်ကထွက်လာတဲ့နှုံထားကိုမေးပြီးပေးကြရတာပ
ါအခုလိုရန်ကုန်မြို့ကတက္ကစီတွေဟာမီတာနှုံထားနဲ့ပြေးဆွဲတာမဟုတ်တဲ့အပြင်အဲကွန်ဖွင့်ရင်ဈေးတစ်မျိုးအဲကွန်မဖွင့်ရင်ဈေးတစ်မျိုးဆိုတာကလည်းမတူတာလေးတွေလို့ပြောရမှာပါရှင်ကျွန်တော်ညီမျိုးလည်းမ
မညညလွင်စီစဉ်တင်ဆက်တဲ့မတူတာလေးတွေကိုနားဆင်ခင်းစားရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအဖတ်စဉ်စနေနေ့ညချမ်းတိုင်းမှာပုံမှန်တင်ဆက်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်ဒါမှမဟုတ်လဲဒေသချင်းလက်ဆောင်တွေတောင်းလို့တယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုကတော့ကိုသားညွန်ဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ပြမယ်စနေညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဒီဓာတ်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီသဘောအဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိစ္စရဖြစ်ပါတယ်။အဓိကတော့ကျွန်တော်မကြခင်ကဆိုလို့ရှိရင်ပဲကျွန်တော်တို့ဒီနီပေါနိုင်ငံမှာငလျင်တန်ကြောင့်ကျွန်တော်ဒီသဘောအဘေးအန္တရာယ်အကြောင်းလူအသေးပြောက်တွေပျက်စီးဆုံးရှုံးမှုတွေတော်များများကြီးမားခဲ့ရပါတယ်။လာတူပဲမြန်မာနိုင်ငံဆိုလို့ရှိရင်လည်းဒီသဘောအဘေးအန္တရာယ်ကိုခံခဲ့ရတဲ့အတွေ့အကြုံတွေရှိပါတယ်။တော့ဒီအခြေအနေမှာကျွန်တော်တို့မြန်မာနိုင်ငံမှာဆိုရှင်ဥမာအပြင် Nagis မုန်တိုင်းလိုအခြေအနေမျိုးမှာလူတော်များများသေဆုံးနေပျက်စီးဆုံးရှုံးမှုတွေကြီးကြီးမားမားကိုရှိခဲ့ပါတယ်အဲ့တော့အခုအခြေအနေဒီနိုင်ငံရဲ့အပြောင်းလဲတစ်စုံတရာဖြစ်လာတဲ့အခြေအနေမှာဒီမြန်မာနိုင်ငံရဲ့သဘောအဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ဘယ်လိုများအခြေအနေရှိလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးဖို့အတွက်ဒီဆွေးနွေးဖို့ဆွေးနွေးပွဲစီစဉ်တာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပင်နိုင်အဖြစ်ပုဂ္ဂိုလ်မျိုးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးဝင်းမျိုးသူဖြစ်ပါတယ်ဦးဝင်းမျိုးသူကတော့ Equative ဒီသဘောပေါင်းရင်ဆိုင်ရာဖွဲ့စည်းရေးတာဝန်ရှိသူတူဖြစ်ပါတယ်နောက်တစ်ခုကတော့ဒီပြည်သူ့လွှတ်တော်ပြည်သူ့လွှတ်တော်ရဲ့ဒီတရားစတာနဲ့သဘောပေါင်းရင်ထိန်းသိမ်းဆိုင်ရာကော်မတီရဲ့အတွင်းမှုဦးသိန်းလွင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေလိုက်ပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဦးဝင်းမျိုးသူကိုဖိတ်ခေါ်ချင်ပါတယ်ဦးဝင်းမျိုးသူကြားပါလားခင်ဗျာ
ဟုတ်ကဲ့
ဦးဝင်းမျိုးသူရေခုနကျွန်တော်ပြောခဲ့လို့ပါပဲမြန်မာနိုင်ငံရဲ့သဘောပေါင်းရင်ထိမ့်သိမ်းရေးဆောင်ရွက်နိုင်မှုနောက်ချက်ကတော့ဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုပေါ့ကြိုတင်ပြင်ဆင်မှုတွေအဲ့တော့အခုအပြောင်းလဲဖြစ်လာတဲ့တစုံတရာလွှတ်တော်ပေါ်လာတဲ့တိကျအစိုးရတရားအနေနဲ့ရှိတယ်အဲ့တော့ဒီအခြေအနေတွေအောက်မှာဆောင်ရွက်နိုင်မှုနဲ့ပတ်သက်လို့ဦးဝင်းမျိုးသူရေကျွန်တော်ပထမဆုံးဦးဝင်းမျိုးသူရေဟို first impression ပေါ့ဘယ်လောက်ထိလှုပ်လာနိုင်ပြီလို့ယူဆပါလဲ
ဒီလိုလာနိုင်ပြီလေကျင်တော့ရင်အတော့နည်းနည်းတော့ပိုပိုပွင့်လင်းပြီးတော့ရံပုံငွေရရောပေါ့နော်။အော်ဆောင်ရနိုင်မှုနေသားတော့နည်းနည်းတိုးတက်လာကြလို့ဆိုကျွန်တော်ဒီလိုကတုံ့ပြန်ပါတယ်
။ဟုတ်ကဲ့တိုးတက်လာရဆိုတာကအခုကသူတို့ဒီအမျိုးသားတဘွားပေါင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအမျိုးသားအဆင့်ဆိုတာလည်းပေါ်လာတာရှိပါတယ်ခင်ဗျာ။အဲ့တော့ဒီကော်မတီရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့တော်တော်လေးပွင့်လင်းလင်းလူစုကြားထဲမှာထင်သာမြင်သာအခြေအနေဘယ်လိုများရှိပါလဲ။
လူလူရဲ့အခြေအနေလူလူနဲ့ဆက်ဆက်တဲ့လူတွေပိုင်းတွေရတယ်လိုအပ်ချက်တွေရှိမှဖြစ်ပါတယ်ပြတော့လည်းပဲလိုအပ်တဲ့ဤပညာပိုင်းဌာနဆိုင်ရာပိုင်းနောက်ငွေကြေးပိုင်းတွေမှာတော့ကျွန်တော်တို့အရင်စစ်ဆေးအောင်နဲ့မတူတဲ့အပိုင်းတွေတော့ရှိကြပါဘူးဥပမာမိုးလေဝသပြောမယ်ဆိုရင်နိုင်ငံတကာကူညီတွေပို့ရလာတော့ပို့ပြီးခင်မြေရဲ့ကျွန်တော်တို့ဒီမိုးလေဝသတိုင်းတာတဲ့ဝေဒါတွေရလာတဲ့တွေ့ဒါကကျွန်တော်တို့ဒါသဘောဝမုံတိုင်းကြီးကြားမယ်အတွက်ကိုအများပဲအရန်ကိုပဲ၆ခုပြည့်တဲ့အကိစ္စအရာမျိုးပေါ့နော်တော့ကျွန်တော်နားလည်သဘောကတော့ဒီမတားလေးခင်ကကျွန်တော်လွတ်တော်ထဲမှာလဲဒါအရေးပေါ်စီမံခန့်ခွဲမှုတွေသုံးဖို့တည်းကိုရမ်းမုံမျိုးကိုကျွန်တော်ဒီလင်းကျွန်တော်ပတ်ဒါမမိုင်းပေါ့အန်တရားလောက်လားတို့ဒါဟိုပို့ထားဖို့တည်းကိုဒါကျွတ်တော်ဆွေးနွေးလို့ကြားရတယ်အတိုင်းရှိတာကောင်းပါတယ်ပေါ့နော်တော်တော်လည်းပဲအဲသူတို့တော့ရနိုင်ငံကဖွဲ့စည်းရေးနဲ့ပေါင်းပြီးတော့ဒီသဘောဝဘေးရန်စီမံခန့်ခွဲစီမံချက်တွေဆွဲလာတော့ကျွန်တော်အပြုသဘောအနေနဲ့မြင်နေသူတို့လည်းပဲအောက်ခြေအဆင့်တိကြောသွားဖို့ကိစ္စကတော့လိုအပ်ချက်တွေအများကြီးပဲကျွန်တော်ဆွမ်းအောင်ပြောလို့ဒီလိုလေးတွေပဲရှိနေကြပါသေးတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဖုန်းတစ်ချက်ဆက်ကင်ထားပြီးပါကျွန်တော်လေလိုက်ပေါ်မှာဆက်နေပြီးပါအောင်နောက်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဒီတရားစတာနဲ့သဘောထင်းသိမ်းဆိုင်ရာကော်မတီဒါကတော့အောက်လွှတ်တော်ပါအဲ့ကော်မတီရဲ့အတွင်းမှုဦးသိန်းလွင်ကြားပါလားခင်ဗျပြည်သူ့လွှတ်တော်ကုသလေးပါ
ဟုတ်ကဲ့ပါ
ဦးသိန်းလွင်ဦးသိန်းလွင်ကတော့ဒီတရားစတာနဲ့သဘောပေါင်းရင်ထင်းသိမ်းဆိုင်ရာကော်မတီဆိုတော့သဘောပေါင်းရင်နဲ့ပို့ပြီးတော့ပတ်သက်မှုရှိပါလိမ့်မယ်အဲ့တော့သဘောပေါင်းရင်ထင်းသိမ်းကတကယ်တော့ပြောရင်ဒီဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုမှာလေကိစ္စတရားအနေနဲ့ပါလာခေါ်တော့လွတ်တော်ထဲမှာကျွန်တော်အရင်ဆုံးပြီးချင်တာလွတ်တော်ထဲမှာခုနဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေပေါ့နောက်တစ်ခုကသဘောပေါင်းရင်ထင်းသိမ်းနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေဘယ်လောက်ထိလောက်လာနိုင်ပြီလဲလွတ်တော်ပြောမှဆို limit တန်းရှိပါပြီ
ကျောင်းရနာကျွန်တော်တို့ဒီလွတ်တော်ရေလို့ပေါ်လာရဲ့အခါမှာလက်ခံရလို့တော့မတူပါဘူးခင်ဗျာကျွန်တော်တို့တကယ်ကိကာလာနဲ့မတူသေးနဲ့အထူးသဖြင့်သဘာဝပတ်ဝန်းကျင်တင်းတင်းကြီးကိစ္စတွေဘောရပေါ်တဲ့သဘာဝဘေးအန္တရာယ် ကျွန်တော်တို့ကာကွယ်ရေးကိစ္စတွေကအရင်နဲ့စာအောင်ပြင်းမြင်တာမှုရှိလာပါပဲကျွန်တော်တို့ဒီလိုလိုတော့ကိုယ်လည်းများတာလေတက်ဆိုင်ရာဒေသအပြည်ကြီးကိုစားပြီးတော့ပြောကြပြကြဆွေးနွေးကြတာရှိပါတယ
်ဟုတ်ကဲ့အဲ့တော့ဦးသိန်းတွင်ကပြည်သူ့တော်ထဲမှာဆိုတော့ခုနကပြောသွားတဲ့ဒီတက်ဆိုင်ရာကုစလေတွေကသူတို့ဒေတာစိုးရင်ချက်တွေဆိုတော့ဘယ်လောက်ထိမြန်မာနိုင်ငံကသဘောဘေးအနေနဲ့ပတ်သက်လို့စိုးရင်ပေါ်ရရှိလဲလေးလာမိသလောက်ပေါ့အဲ့မှာဆွေးနွေးကြတဲ့အထက်မှာ
အဲကျွန်တော်တိုင်းရိုက်တဘာဝဘေးအနေနဲ့ဆိုရတဲ့ပေါ့နော်ကျွန်တော်တို့နည်းနည်းခြုံငုပ်ပြီးတော့တင်ပြရရင်ဒီလိုလေးကမရှိခဲ့ဘူးလေပါဝင်ကျင်တင်းတကြီးဥပဒေဆိုတာကျွန်တော်တို့2012ခုနှစ်ကပေါ်ပေါက်လာခဲ့ပါတယ်ဒီပါဝင်ကျင်တင်းတကြီးဥပဒေကတော်တော်ပြည့်ရတယ်ကျွန်တော်တို့ဒီကာကွယ်ရေးနဲ့ပတ်သက်လို့ကျွန်တော်တို့တော်ဝတ်ပြီးတော့ကျွန်တော်တို့တက်ဆိုင်တာလေးရှိပါတယ်အဲ့ဒီမှာကျွန်တော်တို့ပဝင်းကျင်ဆိုင်ရာအရေးပေါ်အခြေအနေဆိုတာကို definition လေးဆက်ထားပါတယ်အဲ့ဒီမှာပြောရဲဆိုတော့ပဝင်းကျင်ဆိုင်ရာအရေးပေါ်အခြေအနေဆိုဒီမှာတဘာဝအလျောက်ဖြစ်စီသူတို့ဤပြုလုပ်မှုကြောင့်ဖြစ်စီဘဝလာတော့ဘေးအန္တရာယ်တို့မဟုတ်ဉာဏ်ရမှုကိုချက်ချင်းရေးယူဆောင်ရွက်ခြင်းမပြုပါကအများသည့်ပြည်သူအားဒီအနေကရှင်ရင်းသမားကြီးကိုတော်ကောင်းပဝင်းကျင်ကဒီအဆင့်ကိုတော်ကောင်းဒီပါးစနေကြီးအခြေလေးလို့ဖြစ်ဆိုထားပါတယ်ဒါကိုကြည့်ကြရခြင်းအရင်လုံးကရင်ခက်ကာလကတခါမှမရှိခဲ့ဘူးကဲဒီပဝင်းကျင်ပင်လေးဥလေးကို2012ကိုပြထားတဲ့ဟာမှာကျွန်တော်တို့ဥလေးတရားအနေနဲ့တော့ဒါကျွန်တော်တို့တိုင်နိုင်တဲ့အနေသားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအဓိကဒီပဝင်းကျင်နဲ့အခြေအနေနဲ့ပတ်သက်လို့ပြန်လှည့်ပြီးတော့မေးချင်ပါတယ်အခုပြောမှဆိုရင်ဒီတကဘာလုံးမှာလည်းရာသီဥတုဖောက်ပြန်မှုကြောင့်ဒီပောင်းညစ်ချင်းတွေပြောင်းလဲတာတွေရှိလဲတဘောဘေးရန်တွေကြုံရတာလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ကတော့တဘောဘေးရန်တွေကဘယ်လောက်ထိကြုံရနိုင်ကြည်ရှိလဲဘလို့စိုးရင်ချက်တွေရှိလဲအရင်ဆုံးကိုဦးဝင်းမျိုးသူဖြေပေးပါလားခင်ဗျဟ
ုတ်ကဲ့ပါတဘောဘေးရန်တွေကြုံဆုံးနိုင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါသတ်မှတ်ချက်ရှိတာတော့တိကျကျွန်တော်ဆုံးအောင်ပြောလို့ပေါ့ဗျာဒီတဘောဝမုံနိုင်တွေကိုကျွန်တော်တို့ဒါခံနိုင်ဘာနိုင်ငံအနေနဲ့ခံစားဖို့ရှိတယ်ဒီတိုင်းပဲကျွန်တော်တို့ကအင်မတန်ပူပြင်းတဲ့ဟိုပေါ့၆တွဲမှုပေါ့နော်ဒါကိုလည်းကျွန်တော်တို့ကခံစားဖို့ရှိတယ်။နောက်ရေကြီးရေရှမ်းတာတွေဒါဒီဒုက္ခတွေလည်းကျွန်တော်တို့ကကြုံတွေ့ရဖို့ရှိတယ်။နောက်တစ်ခုကမြေပြိုတိုက်စားတာတွေကလည်းမြန်မာနိုင်ငံမှာကြုံဆုံနိုင်တယ်။နောက်တစ်ခုကဒီတဘာဝငလင်ဒံပေါ့နော်ဒီကိစ္စရပ်တွေကြည့်ကြောဖို့ရှိတယ်ဆိုပြီးတော့ကျွန်တော်တို့ဒါသတ်မှတ်ထားတာရှိပါတယ်ပေါ့အဲ့တော့ငလင်ဒံနဲ့ကတော့ပြီးကြပါဗျာတော်တော်လည်းလည်းရတူတူကြောင်းလဲခြင်းနဲ့ပြဆက်ဆက်ပြီးတော့ဖြစ်လာနိုင်တဲ့ဘဝဘေးအနေနဲ့ပတ်သက်ပြီးဟိုကျွန်တော်တို့အကာအကွယ်အမဲဆုံးဒီနေ့နဲ့တိုက်ဖို့ဒါသက်ဆိုင်ရာရရှိတဲ့သတင်းချက်လက်တွေများနေပြီးတော့ကျွန်တော်တို့သတ်မှတ်ချက်တွေရှိပါတယ်ဘယ်ဒီနေ့နဲ့တိုင်းနေရခံစားအောင်လဲပေါ့နော်နံပါတ်၁ကတော့ AFD တိုင်းပေါ့ဗျာဒုတိယကတော့ကျွန်တော်တို့ရခိုင်ပြည်နယ်ပေါ့တတိယကတော့ရန်ကုန်တိုင်းပေါ့အဲ့ဒါမှာထူးထူးခြားခြားစထုတ်တာကချင်ပြည်နယ်လိုဟာမျိုးလည်းတွားပြီးတွေ့တာလည်းရှိတယ်ပေါ့ဒါလေးတွေကတော့ကျွန်တော်တို့လေရှိနေတဲ့တဘာဝဘေးအန္တရာယ်တရင်ချက်လက်တွေမှာမူတည်ပြီးတော့ပြည်နယ်နဲ့တိုင်းလိုက်နော်အရေးကြီးမှုလေးကိုကျွန်တော်ဝိုင်းပြီးတော့စဉ်းစားပြီးတော့ပြုစုထားတာလေးပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးသိန်းလုံလည်းမေးချင်ပါတယ်ဦးသိန်းလုံပြုစုတော်ကုစလေတူအနေနဲ့လွှတ်တော်ထဲမှာကြားတဲ့အခြေအနေကိုတွေ့အခြေအနေမြန်မာနိုင်ငံရဲ့သဘောပေါင်းညင်အခြေအနေအဲ့ဒါနဲ့ပတ်သက်လို့အကဲဖြတ်ပြီးပါဦ
းဟုတ်ကဲ့ဟိုရာသီဥတုပြောင်းလဲမှုကြောင့်ကျွန်တော်လက်တော်ခံစားနေရတာကတော့ကျွန်တော်ကဘုရားတူတာကြီးချောင်းမြင့်နယ်ပြည်သူ့တော်တော်ကိုဖြစ်ပါတယ်။ကျွန်တော်မြို့နယ်မှာဆိုရင်မိနစ်ကတနည်းလုံးရွာတဲ့မိုးရေကြီးလက်မှာဟာတစ်နှစ်ကလည်းတစ်နှစ်ကသူ့ရေနှစ်ကရွာလာတဲ့ထက်ဝက်ပဲရွာပါတော့တယ်။ထက်ဝက်ပဲရွာတော့ကျွန်တော်မိုးနေရာဒေသမှာတိုင်းပြည်ကိုအဓိကထားပြီးတောက်ပေါ်ရတဲ့ကျွန်တော်တို့မြို့နယ်ဒီမြို့နယ်သားကြီးရဒီကြီးရသားများမှာအခက်အခဲအများကြီးကြုံတွေ့ရပါတယ်။အဲ့ဒါကိုကျွန်တော်ဥပမာပေးပြီးတော်တော်မှာကျွန်တော်မေးခွန်းမေးခဲ့ပါတယ်။ကျွန်တော်မေးတာစီကျွန်တော်မြို့နယ်ကိုပဲကျွန်တော်ဥပပေးပြီးတော့တပြီလုံးကျွန်တော်တို့မိုးနေရစားဒေသဒါရာသီဥတုကျွန်တော်တို့ပြောင်းလဲမှုကြောင့်ဖြစ်လာတဲ့အနေအထားကိုမိခဲ့ပါတယ်။တစ်လက်ကတည်းကပဲဖတ်ဆင်းမေးဖို့အနေနဲ့ဒီတဘာဝပေးရမယ်ဒီကျွန်တော်တို့ပေါ်တော့လာရင်ကျွန်တော်ရေးစီကျွန်တော်တို့ရေးလို့ရေးတို့ရေးလက်ပေါ်ကြာကျွန်တော်တို့နိုင်ငံချက်ချင်းဆောင်ရွက်မှာရေးလက်ဆောင်ရွက်မှာရေးစီဆောင်တဲ့အစီအစဉ်ကိုကျွန်တော်မေးဖို့မိခဲ့ပါတယ်အဲ့တော့ဆရာတာဝန်ရှိတဲ့ဝန်ကြီးဌာနကလာရှိတာတော့ဒီဟာကိုလည်းသူစီမံဆောင်ရွက်နေပါတယ်ဆိုတော့အဖြေလေးတော့ကျွန်တော်ရခဲ့ပါတယ်ခင်ဗျ
အဲ့တော့အဲ့ပုံမှာရောဦးသိန်းလည်းကျင်းနိုင်မှုရှိရလားအစိုးရဘက်ကဖြေကြားတဲ့ပုံမှာ
အဲဒါတော့ကျွန်တော်တို့လွတ်တော်မှာဒီလိုရှိပါတယ်မျိုးမေးတယ်လွတ်တော်ဥက္ကဋ္ဌကြီးကတစ်ဆင့်မေးတယ်ဆရာဝန်ကြီးဌာနကကိုစားလာဖြေတယ်ဆိုတာဟာ ကျွန်တော်တို့တော်မှာပဲတော်တော်ရဲ့မှာလာဖြည့်တဲ့ဂတိကဝိတ္တိပေါ့နော်ဂတိကဝိတ္တိကဒါဆိုတာဟိုကျွန်တော်တို့ကကိုစားပြုပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတို့ကြီးလာဖြည့်သွားတာပါကျွန်တော်ဒီနေ့တည်းမကျင်းဘူးဆိုတာကတော့တကယ်လက်တွေ့အကောင့်တွေဖော်နိုင်မှုရှိမရှိကတော့ကျွန်တော်အဲ့ပုံမှာမူတည်ပါတယ်ခင်ဗျာ
ခုနလိုမျိုးပေါ့ဦးသိန်းလင်းတို့ပြည်သူ့တော်မတ်တီကနေပြီးတော့ဒီသဘောပေါင်းရင်ထင်းသိင်းနဲ့ပတ်သက်လို့နောက်တစ်ခါဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့မိကုန်နေမိတယ်ပြောကြတယ်ဆွေးနွေးကြတယ်ဒီပုံမှာလက်တွေ့လောက်ရတာတော့အုတ်ချွေပိုင်းရပါအုတ်ချွေပိုင်းရဲ့ဆောင်ရွက်ချက်တွေကရောဘယ်လိုရှိလဲဘယ်လိုသုံးသပ်မိပါလဲ
အဲ့တော့ကျွန်တော်တို့တော်တော်လေးကျွန်တော်တို့ဟောပေါ့နော်ဟိုတိတိတိဆောင်ရွက်ဖို့တော့လိုအပ်နေပါသေးတယ်တကယ်တမ်းအောက်ခြေအဆင့်အထိပေါ့နော်တကယ်ခံစားနေရတဲ့ကျွန်တော်တို့ပြည်သူပြည်သားတွေရဲ့တပ်ပါတက်တာကြောင့်လုဖို့ကတော့ပြည်ထမကအစားတဲ့တူလုဖို့လုံနေတယ်လို့ကျွန်တော်တို့သက်တော်ကိုယ်စားလည်းအများစုကတော့တုံ့တော့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးဝင်းမျိုးသူကျွန်တော်တစ်ဖက်လှည့်ပြီးတော့မေးချင်ပါတယ်ခုနကဒီဘဝပေါင်းရင်နဲ့ပတ်သက်လို့ဒီလွှတ်တော်ဘက်ကဆောင်ရွက်ချက်ပါခုနဥပဒေတွေထွက်လာတာရှိပါတယ်သဘောကပေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေဆိုတာလေ2013ခုနှစ်ဇူလိုင်လ31ရက်နေ့မှာသူတို့အတည်ပြုခဲ့ပြီးပါပြီပြည်ထောင်စုဥပဒေကနေပြီးတော့အဲ့တော့ဒီလွတ်တော်ဘက်ကဒီသဘောပတ်ဝန်းကျင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အခုလိုဆောင်ရွက်မှုတွေမှာအားရကျေနပ်မှုရှိရလားဘာတွေလိုအပ်ချက်ရှိရလို့ယူဆပါလဲဟုတ်ကဲ့ဦးဝင်းမျိုးသူကြားပါလားခင်ဗျဟုတ်ကဲ့ဦးဝင်းမျိုးသူကြားပါလားဟယ်လိုကိုဦးဝင်းမျိုးသူကိုဝင်းမျိုးသူ line ကိုပြတ်သွားလို့ပါကျွန်တော်ဦးသိန်းလုံးကိုပဲပြန်မေးပါမယ်အဲ့တော့ခုနကကျွန်တော်မေးတယ်မေးကုန်ပါပဲလွတ်တော်ထဲမှာအခုလိုဒီဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဦးသိန်းလုံးရဲ့အမြင်ကလုံလောက်ရဲ့လားလုံလောက်လုံနိုင်ရဲ့လားခြေနဲ့အာရမှုရှိလားဘယ်လိုရှိပါလဲခင်ဗျဒီသဘောပေါ်ခြင်းထင်းထင်းနဲ့ပတ်သက်လို့ပါအ
ော်ဒီဟာကျွန်တော်ဖျက်မယ်ဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ကြီးဆိုတာကတာဝန်ကြီးအဓိကတာဝန်ကြီး၃ရက်ရှိပါတယ်ပထမပြရကတော့မိမိရုပ်ချက်ဒီနောက်ကရဲ့နေမျိုးကိုစားပြုပြီးဆောင်ရွက်ရတာဖြစ်ပါတယ်ဒုတိယကတော့အခုကျွန်တော်ဆွေးနွေးနေတဲ့ဥပဒေကြီးပေါ့နော်တဘာပောင်းဝင်ခြင်းထင်းထင်းရဲ့တရားနဲ့ဒီကျွန်တော်တို့ကာကွယ်ရေးဥပဒေစတဲ့ဥပဒေကြီးကိုကျွန်တော်ပြုစုရခြင်းဖြစ်တယ်လို့တတိယအချက်ကတော့အုပ်ချုပ်ရေးကဏ္ဍကလူငါဆောင်ရွက်မှုတွေကိုစောင့်ကြည့်ထိန်းချုပ်ရတဲ့အဓိကအချက်ကြီး၃ချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပထမလက်ချက်ကတော့ကျွန်တော်တို့ကိုယ်စားဉာဏ်စားရှိတဲ့မြတ်လုပ်ပါတယ်ဒီတတိယအချက်အောင်မြင်ဖို့ကတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍအပိုင်းကအခုတည်းပြည်တော်ပြည်ပြည်စီလို့ပြောလို့မယ်လို့ကျွန်တော်တို့ပြောတတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာခင်ဗျာအခုဥပဒေထွက်လာပြီးတဲ့နောက်ပိုင်းမှာကိုနောက်ဆက်တွဲအဖြစ်အုပ်ချုပ်ရေးပိုင်းကနီးဥပဒေတွေပါထုတ်ရတာရှိပါတယ်ဒီပုံမှာဆောင်ရွက်နေတာကိုရှိပါပြီလားဘယ်လိုဘာတွေကြားရပါလဲ
ဟိုတက်ဆိုင်ရာဥပဒေအလိုက်ကတော့ဟိုတိတဲ့တိုင်းနဲ့လေကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနဒီကတော့သူတို့တက်ဆိုင်မှုများတော့ဆောင်ရွက်နေပါတယ်ဒါတော့ကျွန်တော်ဒီလိုနေနဲ့အတိုင်းတားလေးကြည့်နော်ကျင်းနာအရမှုရဖို့လိုပါသေးတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်းမျိုးသူပြန်ရောက်ပါပြီကိုဝင်းမျိုးသူကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဦးမျိုးသူကျွန်တော်ခုနမေးတာပါခုနသဘောပေါင်းရင်ထင်းသိင်းရင်းနဲ့ကောဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ရောဒီလွတ်တော်တွင်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျင်းနာအရမှုရှိလားဘာတွေလိုအပ်ချက်ရှိတယ်လို့မြင်ပါလဲဘယ်လိုယူဆပါလဲဟယ်လိုကိုမျိုးသူလိုင်းကတိတ်မကောင်းလို့ပါအဲကျွန်တော်နောက်တူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုမျိုးသူကိုကျွန်တော်စူးစမ်းပြီးတော့ဖုန်းပြန်ခေါ်ပြပါမယ်အဲကိုအေးငင်းလင်းကိုအေးငင်းလင်းကြားပါလားခင်ဗျဟုတ
်ပြီ
ဟုတ်ကဲ့ကိုအေးငင်းလင်းကိုအေးငင်းလင်းကဒီနာဂစ်ဒီမုံတိုင်းဖြစ်ခဲ့တဲ့အချိန်တွေတုန်းကကုညီကယ်ဆယ်ရေးတွေဆောင်ရွက်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကအတွေ့အကြုံကျွန်တော်ပြန်သိချင်ပါတယ်ဗျပြန်သိချင်တယ်ဆိုတော့နာဂစ်မုံတိုင်းဖြစ်ပြီးတဲ့နောက်ပိုင်းကြုံလာတဲ့အခြေအနေမှာဒီဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုလောက်ကြရတယ်အချို့ပြန်ရအခုကဒီတချို့ကရက်သားတွေလောက်ကြရတာရှိပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ချက်ချင်းဘလို့ဆောင်ရွက်ကြရလဲဟယ်လိုကြားပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ရေးအခြေအနေမှာတော့အရင်ပြောရရင်ကျွန်တော်ရဲ့အနေနဲ့ဆက်လာလို့ရှိရင်ဘလို့ဆောင်ရွက်တော့မယ်ဘလို့တုံ့ပြန်မယ်ဘလို့ကယ်ဆယ်ရုံးမယ်ဆိုရင်
ဟုတ် hello
ဒီကစီမံတာဆိုတော့ hello
ဟုတ်ကဲ့ကိုအင်းကြီးလေးဖုန်းလိုက်ရမကောင်းဘူးပြကျွန်တော်ကောင်းကောင်းမကြားဘူးကျွန်တော်ဖုန်းပြန်ခေါ်ပါမယ်ကိုအင်းကြီးလေးလမ်းဖုန်းမကြားပါဘူးကိုဝင်းမျိုးသူကြားပါလားခင်ဗျ hello ကိုဝင်းမျိုးသူကြားပါလားခင်ဗျ
hello
ဟုတ်ကဲ့ကြားပါတယ်ကိုဝင်းမျိုးသူကြ
ားဟုတ်တာဖြစ်နေတယ
်ဟုတ်ကဲ့ကိုဝင်းမျိုးသူကြားပါလားဟုတ်ကဲ့ဦးသိန်းလေးဟုတ်ကဲ့ကြားပါလားကြားကိုဝင်းမျိုးသူကြားပါလား
က
ကျားပါတယ်ဟုတ်ကဲ့ကိုမျိုးသူရဲ့ကြောက်ခုနပြောလိုပါတဘောပေါ်ရင်ထင်းသိမ်းတဲ့ပတ်သက်လို့လွတ်တော်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ကိုဝင်းမျိုးသူရဲ့တုံ့တက်ချက်သိကြပါတယ်လွတ်တော်ရဲ့ဆောင်ရွက်ချက်ကတော့ကျွန်တော်သူ့တွေမဝေဖန်လိုပါဘူးသူတို့ကတော့သူတို့တမျိုးနယ်ကျင်းစီတိုင်းသူတို့တက်ဆိုင်ရဲ့မှာတွေ့ရဲ့ကျွန်တော်တို့အစိုးရဌာနတွေကဆောင်ရွက်မှာပိုင်ချက်
ဟုတ်ကဲ့ဖုန်းလိုက်ဟုတ်ကဲ့ဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့ကိုမျိုးသူကြားပါတယ်ဟုတ်ကဲ့ဒီကဆာကျွန်တော်ဖုန်းလိုက်နေခက်ခဲရှိနေလို့ပါကျွန်တော်ကိုဝင်းမျိုးသူကိုဖုန်းပြန်ခေါ်ပါမယ်ဖုန်းလိုင်းတိတ်ကောင်းမကောင်းပါဘူးခင်ဗျာနောက်ကျွန်တော်ဖုန်းလိုင်းပြန်ခေါ်ပါမယ်ကိုဝင်းမျိုးသူကိုကျွန်တော်အခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့တော်တော်ရှင်တူကစာပေးဖို့
ဒါကြောင့်မလို့မွန်တိုင်းတန်ခမ်းအသူတွေမှာကုညီမဲ့မှုတွေရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်မလို့ဒီချက်ကိုတင်ကလာယူပြီးတော့ကြိုတင်ပြင်ဆင်ထားမှုတွေတက်ဆိုင်ရာအာဏာပိုင်တွေကပြုလုပ်ထားတင်ပါလေတဲ့။အီချက်လေးချက်ကိုနာဂစ်မွန်တိုင်းနဲ့ပတ်သက်ပြီးတော့ဒီကထားသူဆွေးနွေးလိုပါတယ်။မိုးလေဝသဌာနကထုတ်ပြန်ချက်မှာမွန်တိုင်းလမ်းကြောင်းမြေတိဘက်ကိုဥတီနေသည်ကိုအမြဲသတိထားဖို့လွှတ်နေတဲ့အကြောင်းနဲ့ဒါမှဒီအနေရရှောင်ရှားဖို့ကြိုတင်စီမံနိုင်မည်ဖြစ်ကြောင်းဆွေးနွေးတင်ပြလိုပါတယ်တဲ့။ဥတာစင်ဖြစ်ပါတယ်။ကျွန်တော်ခုနဒီနာဂစ်နဲ့ပတ်သက်လို့ပါကိုအင်းညင်းလင်းလိုင်းပေါ်ပြန်ရောက်လာပါပြီ။ကိုအင်းညင်းလင်းကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ကိုင်းကြီးလေးခုနကဒီကျွန်တော်ရှိကိုပေးပို့တဲ့စာပါတော်ချစ်တူရဲ့စာပါတော့ကိုင်းကြီးကဒီ Nuggets မုံတိုင်းနဲ့ပတ်သက်လို့ကုကြီးကယ်ဆယ်ရေးတွေလုပ်ခဲ့တော့အဲ့ဒီကာလာတော့ကကြုံခဲ့တဲ့စီမံခန့်ခွဲမှုဟိုပြတ်သွန်းဟောပေါ့အားနေခဲ့တဲ့အခြေအနေလေးတွေနည်းနည်းလေးပြန်ပြီးတော့တွေ့ကြုံနေပြောပြပါလားဟုတ်က
ဲ့သူဒီစာလေးကဒီတဘာဝဘေးရင်ကြီးကြုံလာမယ်ဆိုရင်မုံတိုင်းပေါ့နော်မုံတိုင်းပဲထားပါအခု Nuggets နဲ့ပတ်သက်ပြီးတော့အော်တိတိကျကျတော့ပြင်ဆင်တာကမရှိဘူး။ဟိုကျွန်တော်တို့အင်ဂျင်နီယာနိုင်ငံဒေဝရာဒိရှ်မှာဆိုရင်ကအခုမှစနစ်တကျပုံတိုင်းလာရမယ်ဆိုရင်ဒူရီဘလူးဟိုချူပြင်းပြင်းနေတာလည်းဒါလေးစောင်းတာလည်းပြေးလို့ရဘလို့ပြီးရမှာ။သူ့ရဲ့ဒီတဘာကဒေးရန်ကြီးရဲ့ချူပြင်းကာကွယ်အစီအစဉ်စနစ်တကျရှိနေလား။ကျွန်တော်တို့ဒီမှာအချိန်တော့မရှိဘူး။ကိုယ်လည်းဟိုရှိရဆိုတာလည်းစာရဲပေါ်မှာလည်းရှိရတကယ်တွေ့တာဖြစ်လာမယ်ဆိုရင်ဟိုတဲ့တွေ့လောက်ဆောင်နိုင်မှုကအရင်အားနေတယ်ဟောအဲ့ဒီ Nuggets မုံတိုင်းတော့ဆိုရင်ဒီလိုပဲအားနေလို့ဒါလူလူတီးတာကြည်တာပေါ့နော်ဒါတပိုင်းပေါ့ပြီးတော့မုံတိုင်းတိုက်ပြီးတဲ့အချိန်မှာဒီကယ်ဆယ်ရေးလုပ်တဲ့အချိန်မှာလည်းဟိုကယ်ဆယ်ရေးတဲ့ဒီနိုင်ငံက NGO ဖွဲ့ပြီးဒီရက်သက်လူမှုဖွဲ့စည်းရုံလည်းတောင်းဝန်မရှိခဲ့ဘူးစိတ်ပင်လာတာတရားရရှိတယ်ပေါ့နော်အဲ့တော့ဟိုရောက်တဲ့အချိန်မှာမရောက်ဘဲနဲ့နောက်ကျပြီးမှရောက်တဲ့အတွက်ဟိုတိုင်းမှာအသက်မတည်သေးနဲ့ကျန်ရတာမှကျန်ရသေးမယ်ဒီကုညီလေးလည်းနောက်ကျရဲကျန်ပါရေးဆောက်ရှောက်မနောက်ကျရဲဆိုဒီတော်တွင်မှာဒီမုံတိုင်းရောက်ဖြစ်လာတဲ့ဒီနောက်ဆက်တွဲရောဟာဒီထိခဲ့တာကတော့ဒီတော့ရတယ်
ဟုတ်ကဲ့ကိုင်းညင်းလေးလေလိုက်မှာခဏနေပေးပါအောင်ကျွန်တော်ကိုဝင်းမျိုးသူကိုပြန်ပြီးတော့ခေါ်ပါမယ်ကိုဝင်းမျိုးသူကြားပါလားခင်ဗျာ
ဟုတ
်ကဲ့ကိုမျိုးသူကြီးတောင်းမှမှာလေကျွန်တော်ဖုန်းလိုင်းကဒီဘက်ကလာဟိုဘက်ကလာခက်ခဲဖြစ်နေလို့ပါအဲ့တော့ခုနနာဂစ်ရဲ့မုံတိုင်းနဲ့ပတ်သက်လို့ဥပမာသူတော်ရှင်တူကလည်းရေးထားတာရှိပါလေအဲ့တော့အခုဒီမုံတိုင်းချင်းနေမုံတိုင်းနေဆိုတာလည်းမြန်မာနိုင်ငံမှာဝင်နေကြလို့ဖြစ်တဲ့အခါကျတော့ဒါနဲ့ပတ်သက်လို့ရောနာဂစ်အတွေ့အကြုံပေါ်မူတည်ပြီးတော့ပြစ်စင်မှုတွေကရောအကောင်းလာပြီလို့ယူဆလို့ရလားကိုဝင်းမျိုးသူရဲ့ယူဆသိကြပါလေဘာပြီးပြစ်စင်ထားနိုင်ပြီလို့တွေ့ပါလေ
Okay, ကိုဝင်းမျိုးသူလမ်းကကျွန်တော်တော်ဆိုးပါလေကျွန်တော်ဖုန်းလိုက်တစ်ခုပြန်ခေါ်ပါမယ်ကျွန်တော်ဥသိမ့်လွင်ပဲမေးချင်ပါလေဥသိမ့်လွင်ကြားပါလားခင်ဗျာ
ကြ
ားပါပဲ Okay ဥသိမ့်လွင်ခုနကျွန်တော်ခုနပြောလို့ပါဒီမြန်မာနိုင်ငံနာဂစ်စမုံနိုင်ငံတော်ဆိုလို့ရှိရင်တော်လေးအသေးပြောက်များပါတယ်အထိကပျက်စီးကြီးပါတယ်ဒီလိုအလားတူအခြေအနေမျိုးဖြစ်လာဖို့ဖြစ်လာနိုင်တဲ့ဆိုတဲ့ယူဆချက်နဲ့ပြင်ဆင်မှုတွေကစဉ်းစားချက်တွေကဒီလူကြီးပိုင်းနေမှာပဲဖြစ်ဖြစ်လွတ်တော်ကူစရီမှာပဲဖြစ်ဖြစ်ဘယ်လောက်ထိရှိပါလဲ
အဲဒီရတော့ကျွန်တော်နှစ်ပိုင်းခွဲပြောပါမယ်ခင်ဗျာပထမတစ်ပိုင်းကတော့ကျွန်တော်ဒီလိုရာသီဥတုပြောင်းလဲမှုကြောင့်ဖြစ်လာတာတွေကိုနော်တကြားလာတဲ့ပုံကိုရဲ့ကျုပ်တင်သတိပေးမှုကိုကျွန်တော်တို့အချိန်ကြီးပေးဖို့လိုအပ်တယ်လို့အဲ့ဒီဒုံတိုင်းတန်ဒါမှမဟုတ်တဘာဝပေးရနေတာခံရမယ်ဒေသကကျွန်တော်တို့ဒေသကကျွန်တော်တို့ပြည်သူပြည်သားတွေကိုလည်းအချိန်ပြီးသတိပေးဖို့ရှေ့ပြောင်းဖို့တော့လိုအပ်ပါတယ်ကျွန်တော်တို့အခုပြောနေကြတာကနာကိမုံတိုင်းပြောတာပါနာကိမုံတိုင်းပြီးမှဂီရိမုံတိုင်းဆိုတာနာပါသေးတယ်အဲ့ဒါကနာကိနောက်မှာဖြစ်တာပါဘယ်တော့အဲ့ဒီဂီရိမုံတိုင်းကြောင့်ကျွန်တော်တို့ဒီချောင်းမြို့နယ်မှာဆိုရေချောင်းတစ်ဝိုက်ကကျွန်တော်ကျေးရတော်များများဟာကျွန်တော်ရေတဟုန်သေးစီးပြီးတော့ရွာတော်များများရွာလုံးကျရေထဲပါပြီးပေသွားတာကတော့တိတ်နေပြလိုက်ကြပါဦးဒါတွေဆိုလို့ရှိရင်ကျွန်တော်ကပြောလို့ပေါ့စပိုင်းပေါ့နော်ကျေတော့ဒီပေးမှုကိုအချိန်ပြီးပေးမှုနဲ့ကျွန်တော်တို့ရွာသူရွာသားတွေဒေသခံပြည်သားတွေတိကျတဲ့နေရာကိုအချိန်ကြီးရှင်းပြမှုနဲ့နှစ်ပိုင်းကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်းမျိုးသူကိုကျွန်တော်ပြန်စူးစမ်းဆက်တင်နေပါတယ်ကိုမျိုးဝင်းမျိုးသူကြားပါလားခင်ဗျာ
အားပါပဲ
ဟုတ်ကဲ့ sorry ပါကိုဝင်းမျိုးသူရေအခုကျွန်တော်တစ်ချက်အခုပြန်ပြီးတော့လှည့်မိနေတာဒီအသိပေးစနစ်ပေါ့မြန်မာနိုင်ငံမှာအခုဒီကော်မတီတွေအမျိုးသားစင်ကော်မရှင်တွေပါလဲဖွဲ့ထားပြီဆိုတော့ဒီသဘောပေးအနေနဲ့ပတ်သက်လို့အတိပေးစနစ်သတိပေးစနစ်ကအချင်းကြီးကပြောရမယ်ဆိုရင်လုံးလောက်ရှိနေပြီလားနိုင်ငံတကာဆန်အောင်မိရလားဘယ်လိုယူဆပါလဲလူဒုနဲ့ပတ်သက်ဆက်သွယ်မှုပ
ါကျိုးစားနေရပဲဒါပေမဲ့လူကမရဘူးချင်းနေတယ်ဘာလို့ဆိုတော့သွားတာကကျွန်တော်တို့သူတွေအုပ်ချုပ်ရေးရနေစင်မျိုးနဲ့အုပ်ချုပ်ရေးရစင်သွားတာဆိုတော့ဘုန်းနဲ့အုပ်ချုပ်ရေးရနေစင်ရွာတွေသွားတဲ့နေရာမှာဆက်သွယ်နိုင်ကြတာတော့ဒီကျိုးသားပဲလူရအောင်တော့ line မလုပ်ဘူးဗျာအဲ့တော့အဲ့ဒီဟာတွေတော်တော်လေးကိုခက်ခဲဖြစ်လာတယ်ဒါနံပါတ်၁ချက်ပေါ့နော်နောက်တစ်ခုကလည်းအဲ့ဒီညနေချင်းမှာကျွန်တော်တို့သဘောဘေးအန္တရာယ်စီမံခန့်ခွဲလေးဆက်ထားတာကမရှိသေးဘူးပေါ့ရှိလက်ရှိဆွေးနွေးရတဲ့ကျွန်တော်တို့နိုင်ငံတော်ဆင်းဆွေးနွေးရပြီအဲ့ဒါအကြမ်းမဲ့ဖြစ်တယ်ညနေကျော်တေးသေးညနေရဲ့တေးသေးညနေသေးရဲ့ခါကျတော့စီမံချက်ကမတည်ပြီးတော့လိုအပ်တဲ့ကျွန်တော်တို့ဒီကဘာတိပြောရဲမှာဗျာကျောင်းတော်ရည်တည်နေတဲ့လူငယ်တို့ကျေးကွဲလူငယ်တွေတရားအများကြီးကိုအောက်ခြေမှာကွက်လက်လေးဖြစ်နေတာလေးရှိပါလေဗျာ
ဟုတ်ကဲ့ပါခင်ဗျာကိုဝင်းမျိုးသူကျေးဇူးပါလေတိုင်းပေါ်မှာခဏနေပေးပါဦးကိုအင်းငင်းလေးပြန်ခေါ်ချင်ပါလေကိုအင်းငင်းလေးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကိုအင်းငင်းလေးကဒီ Nuggets ကုညီရေးတွေဆောင်ရွက်ခဲ့တဲ့ဆိုတော့ Nuggets ကုညီရေးမှာဆောင်ရွက်ခဲ့တဲ့သူတွေနဲ့ကောအဲ့မှာခန်းစားလိုက်ရတဲ့နှစ်နာခဲ့တဲ့လူတွေမှာနဲ့ပတ်သက်လို့ရောဒီတဘောကပေးရနေတဲ့ဆန်ရစီမံခန့်ခွဲဖို့လိုတယ်ပြင်ဆင်ထားတဲ့နေဆိုတော့တတိပေါ့နော်နောက်ပိုင်းမှာဘယ်လိုမြင်ရပါလဲခင်ဗျလူတွေမှာပို့ပြီးတော့အသိရှိလာတယ်လို့မြင်ပါလားဒီလိုပဲနမောနမေပဲနေနေကြလား
အဲဟိုတကယ်ထိလိုက်ခံစားရလူကတော့ဟိုတခါတည်းဦးပြင်လို့နားလေလို့ပြောပေါ့တော့ကတော့အဲ့ဒီအတိအရရှိနေပြီဒီလိုမျိုးခရီးပေးချက်တာထွက်လာလို့ကသူတို့ကသူပြင်ပြဆိုင်နေအဓိကတော့သူတို့မှာဘေးလွတ်ရအောင်ပြီးဖို့ပေါ့နော်ဘေးလွတ်ရအောင်ရှောင်တိမ်လို့ဆိုရဲအာနောက်တော့သူဒါအသိရှိနေပြီသူကံလာရတဲ့အတွက်အဲ့လိုမျိုးတော့ဒါတည်းရွာထဲမှာရှိနေဒါလည်းသူတို့ရဲ့ဟိုခံလာရတဲ့အတွေ့အကြုံကရှိရမှာနောက်ပြီးတော့ဒီမှာဒီကုလေးတွေလုပ်ခဲ့အချင်းတွေလုပ်နေတဲ့ဒီနိုင်ငံသားဖွဲ့စည်းရက်သက်ဖွဲ့စည်းရနေပြီးတော့ပညာရေးလုံးဆောင်တာတွေဘာတွေကရှိနေဆိုသူတို့မှာအရင်သက်ဆိုင်တော့အပြည့်အဝထိုးတက်လာလို့ဆိုတော့ထင်ပါတယ်
ဟုတ်ကဲ့ဦးသိန်းလွင်ကိုကျွန်တော်မေးချင်ပါလေဦးသိန်းလွင်ပြည်သူ့လွှတ်တော်ကုသလေတူအနေနဲ့ပေါ့အခုမကြခင်အဆိုညီပေါင်းမှဖြစ်သွားတဲ့ငလျင်တန်ကတော်လေးဒေသတွင်းမှာရိုက်ခတ်ပါတယ်တော်လေးစိုးရင်ကြပါတယ်အဲ့တော့ဒီလိုမျိုးစိုးရင်ချက်ဒီအသည့်တွေလူလူကြားထဲမှာဘယ်လောက်ထိရှိနေပြီလဲနောက်တစ်ခုကဒီလူလူဘက်ကကောပြင်ဆင်မှုအသိရှိမှုဘယ်လောက်ထိရှိပြီလို့သုံးသပ်မိပါလဲ
အဲ့ဒါမှန်ပါတယ်ခင်ဗျအဲ့ဒါအရေးကြီးပါတယ်ဒီနေ့အချင်းကျွန်တော် public awareness ပေါ့နော် public awareness ရဖို့ကိစ္စကကျွန်တော်တို့တိုင်းပြည်မှာကဒီအခုကဥသာဥရဲ့ပြင်နေတဲ့ကျွန်တော်တို့ဌာနဆိုင်ရာတာဝန်ရှိတဲ့သူတွေကအချင်းကြီးကျွန်တော်တို့က
ဒီပေးတဲ့ရှိတဲ့ဆိုလို့ရှိရင်တို့လည်းအခုအတွင်းနေပြည်သူပြည်သားတွေလည်းများလာတဲ့အခါဒီစာရွက်ကြမှာပါသို့တော့တချို့ပိုင်းမှာတော့တရုတ်တရားရှင်လုတ်တာတဲ့စာလို့ရှိရင်နိုင်ငံတော်ဒီကျွန်တော်အဆင့်ပေါ့နော်ဒါအဆင့်ကနေပြီးတော့တာဝန်ရှိတဲ့လူတွေကဥပဒေဥပဒေလုံးမယ်ဆိုတော့ပို့ပြီးတော့ပြရမယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့အဲ့တော့အခုဦးသိန်းလွင်တို့ရဲ့တရားစတာနဲ့သဘောပေါင်းရ
ကကျွန်တော်တို့ကွန်ပီရဲ့နာမည်ကပြန်စားသားနဲ့ပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာဖြစ်တော့ကျွန်တော်ကတဘာဝဒေယံဒီအနေပတ်သက်လို့ကျွန်တော်တို့မှာတိုက်ရိုက်ဆောင်ရွက်ခွင့်မရှိပါဘူး။ဒါပေမဲ့ပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာကိစ္စတွေအခုစကြဘာတို့တပ်ဖြတ်ရင်တူးရယ်ကျွန်တော်တို့တက်တဲ့ခုတ်တယ်အဲ့ဒါမျိုးတွေမှာကျွန်တော်တို့နှစ်ချောဆိုးဆိုးတူပေါ့နော်တဘာဝအရင်းအမြစ်တွေထွက်ပေါ်တဲ့နေရာမှာကျွန်တော်တို့တက်ထထားတဲ့ဥပဒေများနဲ့အညီလုံးမလုံးအော်တကယ်လို့မရှိသေးရှိတဲ့မရှိသေးဥပဒေကိုပြသရမယ်ရှိသေးဥပဒေမပြည့်စုံပြသရမယ်ဆိုတဲ့အပိုင်းကိုကျွန်တော်တို့ပူအားဖိုက်ပါလေဒါကြီးကျွန်တော်တို့ဆောင်ရွက်ဖို့ကတော့အဓိကကျွန်တော်တို့ဥပဒေကြီးမှန်တိုင်းတဲ့ဥပဒေမှန်တိုင်းကပို့ပြီးတော့တက်တက်ကြကြပြည့်စုံစုစည်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းကိုဝင်းမျိုးသူကိုမေးချင်ပါတယ်ကိုမျိုးမျိုးသူကိုဖုန်းလိုက်တော့အခုကောင်းပြီထင်ပါတယ်ကြားပါလားကိုဝင်းမျိုးသူ
ကြားပါလေ
ဟုတ်ကဲ့ကိုမျိုးသူကြီးအခုဒီတဘောပောင်းရင်ဘေးကနေဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကရောဘယ်လိုရှိပါလဲခင်ဗျပိုပြီးကောင်းလာလားအရင်လိုပဲလ
ားအဲကြိုးစားကြိုးစားမှုတွေရောရှိပါတယ်ကျွန်တော်တို့ဇာတိရုပ်ကြောင်းတဲ့အချင်းကြောင့်ကျွန်တော်တို့ဒါကျွန်တော်နိုင်ငံလေးနေနဲ့ကျွန်တော် migration ပေါ့ဗျာ liability sorry ကျွန်တော်တို့ adaptation ပေါ့ liability ကိုသွားမယ်ဆိုတော့စီမံခန့်ခွဲပတ်သက်ပြီးတော့ကျွန်တော်တို့ဒါဘောပေးအနေနဲ့ပတ်သက်ပြီးတော့ကျွန်တော်
ဟုတ်ကဲ့အကိုဝင်းမျိုးသူဖုန်းလိုင်းပြန်ပြတ်သွားပြန်ပြန်ကျွန်တော်ဖုန်းလိုင်းနေလည်းမကောင်းပါဘူးဒီအဲ့တော့ daily life season ကျွန်တော်တို့အချိန်လဲစစ်ပြီးဖို့လို့ဒီမှာပဲရနာခွင့်ပေးပါပါဝင်ဆွေးနွေးပေးတဲ့ဦးဝင်းမျိုးသူဦးသိန်းလွင်ကိုအေးချမ်းလေးနဲ့ Channel Cross ရှင်တွေအားလုံးကို viewer ကနေပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ viewer ရဲ့ daily life season ဒီမှာပဲရနာခွင့်ပေးပါ
သားညို့အစီအစဉ်ပြီးထုတ်လုပ်သူမတ်ဆွန်မွန်နဲ့တူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ BOE ရဲ့စနေနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တင်မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ BOE ရဲ့စနေနေ့ညပိုင်းအစီအစဉ်တွေအဆုံးမသတ်သေးခင်ချန်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုမတ်ဆွန်မြတ်မွန်ကတက်လှည့်ကြီးညာပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံအရှေ့ပိုင်းမှာ IS ဆက်သွေးကြွထိတ်တန့်တပ်မှုကြီးတယောက်ကိုအမေရိကန်အထူးတပ်တွေကတုတ်တင်နိုင်ခဲ့ပြီးတော့သူ့ရဲ့ဇနီးကိုဖမ်းဆီးမိခဲ့ပါတယ်။ဆက်သွေးကြွအဖွဲ့မှ CIA ရလှုပ်ရှားနေသူလည်းဖြစ်ရေနံမှောင်ခိုရောင်းချမှုအပါအဝင်ဒီဆက်သွေးကြွအဖွဲ့ဝင်ငွေရရှိအောင်ဆောင်ရွက်နေသူလည်းဖြစ်တယ်လို့အမေရိကန်အစိုးရညှိနှွန်းတဲ့အဘူဆာယစ်ဆိုသူကိုပြစ်မှတ်ထားပြီးတော့စစ်စင်ရေးလုပ်ခဲ့တာပါ။ LMA မြို့မှာဆောင်ရွက်ခဲ့တဲ့စစ်စင်ရေးအတွက်ကိုအီရတ်မှာအခြေစိုက်တဲ့အမေရိကန်အထူးတပ်ဖွဲ့ဝင်တွေကိုဆေးလွတ်ဖို့အတွက်သမ္မတအိုဘားမားကပန်တဂွန်စစ်ဌာနချုပ်ကိုတောက်ကြနေညရုံးကညွှန်ကြားခဲ့တယ်လို့အင်ဂျီရောကပြောပါရယ် IS ခေါင်းဆောင်ရဲ့စနီးကိုတော့အခုအီရတ်မှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းမှာဖမ်းဆီးထားပါရယ်အီဂျစ်နိုင်ငံမှာ2011ခုနှစ်တုန်းကထောင်တွေဖောက်မှုနဲ့ဒီအီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုအီဂျစ်တရားရုံးတစ်ခုကတည်တံချလိုက်ပါရယ်သမ္မတဟောင်းမော်စီအပေါ်ဆွဲဆိုထားတဲ့အမှုတွေထဲမှာလူမှုအုံကြွားမှုတွေအတွင်းမှာထောင်တွေထဲကနေနိုင်ငံသားစစ်သွေးကြွတွေဖောက်ပြေးနိုင်အောင်ပူးပေါင်းကြံစည်မှုလည်းပါဝင်ပါတယ်။အဲဒီချိန်တုန်းကသမ္မတဟော့စနီမူဘာရက်အပေါ်လူမှုဆန္ဒပြမှုအတွင်းထောင်တွေကိုဖောက်မှုမှာပါဝင်ပတ်သက်နေတဲ့သူတရားကြော်ကိုလည်းကိုင်ရိုမြို့တရားရုံးမှာဒီကနေ့တည်တံချမှတ်ခဲ့ပါတယ်။ဒီကနေ့စနေနေ့တရားရုံးကထပ်ပြီးတော့အမိန့်ချလိုက်တဲ့တည်တံနဲ့ပတ်သက်လို့ဒီအီဂျစ်နိုင်ငံရဲ့ Grand Mufti ဘာသာရေးအကြီးအကဲကဂျွန်လ2ရက်နေ့မှာနောက်ဆုံးဆုံးဖြတ်ချက်ပေးမှာဖြစ်ပါတယ်။ Muslim Brotherhood အဖွဲ့ခေါင်းဆောင်နဲ့ထောက်ခံသူ12ယောက်ကိုလည်းချိန်ချမှုအကြမ်းဖက်မှုတို့နဲ့အပြစ်ရှိကြောင်းဒီကနေ့တရားရုံးကဆုံးဖြတ်ပါတယ်။တခါတရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာနယ်မြေပိုင်နက်ကိုကာကွယ်ဖို့ချထားတဲ့တန်တိတ်ထံကအမေးမြိုင်ခံမြဲနေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကဘေကျင်းမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကိုပြောကြားခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်ဆွမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Gadget Binan ဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.